to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်2018ခုနှစ်ဒီဇင်ဘာ16ရက် VOA American အသံရဲ့တင်းငွေနေညဘက်အစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်တင်ဆက်ပေးနေပါပြီရှင်ဒီညအစီအစဉ်တွေကိုကျမများသတင်းအောင်ကတာဝန်ယူတင်ဆက်ပေးသွားပါမယ်
။ကျမသင်္ကီထိုက်ပါရှင်။ဒီညပိုင်းသတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပါမယ်။အမေရိကန်အချုပ်ခန်းထဲမှာအသက်9နှစ်အရွယ်မိန်းကလေးငယ်တဦးတေဆုံးရတဲ့အကြောင်းရင်းကိုသိရဖို့အမေရိကန်လွှတ်တော်ကိုယ်စားလှယ်အဖွဲ့တွားရောက်ဖို့ရှိနေပါတယ်။သရီးလင်္ကာနိုင်ငံမှာတော့ဖြုတ်ချကန်ဝန်ကြီးချုပ်ကိုဒီကနေ့မှပဲပြန်ပြီးတော့ခန့်အပ်ပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်မယ့်သတင်းလွှာမှာတော့ထိုင်းမြန်မာနယ်စပ်မဲဆောင်မြို့မဲတောင်ရပ်ကွက်အတွင်းမှာနေထိုင်နေတဲ့ရွှေပြောင်းအလုသမာမြန်မာမိသားစုဝင်၄ဦးအသက်ခံရတဲ့အကြောင်းသတင်းလွှာနဲ့အတူမြမရေးဆွေးနွေးခန်းမှာတော့
တိုးတက်လာပြီလို့တော့ပြောလို့မရသေးဘူးပေါ့နော်။ဘာဖြစ်လို့လဲဆိုလို့ရှိရင်ဒီဥပဒေပြုရေးမှာတော့မှ10% ဆိုတော့တစ်ဆယ်ရာခိုင်နှုန်းပဲရှိသေးရပါတော့ကျန်တဲ့
မြန်မာနိုင်ငံရဲ့ဥပဒေပြည်ရေးအုပ်ချုပ်ရေးနဲ့တရားစီရင်ရေးမန်နိုင်ကြီးသုံးရက်မှာအမျိုးသမီးတွေပါဝင်မှုနည်းနေသေးတာဘာကြောင့်လဲဆိုတော့ကိုအမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံ WLB အထွေထွေတွင်းရေးမှုလွေးပိုးငင်နဲ့တွေ့ဆုံမေးမြန်းထားတာကိုနားဆင်ရပါမယ်ဒါပြင်ဥစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်မြမပြည်မပေးစာများနဲ့ကဘာတလွားထူးခြားစံပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ရှင
်။အမေရိကန်ပြည်ထောင်စုအချုပ်ခန်းမှာဂွါတီမာလာနိုင်ငံကအသက်9နှစ်အရွယ်မိန်းကလေးငယ်ဘလို့တည်ဆုံးခဲ့ရတယ်လဲဆိုတဲ့အဖြေကိုသိရဖို့အမေရိကန်လွှတ်တော်မှတ်တွေဒီသတင်းပတ်အတွင်း New Mexico ကိုသွားရောက်မှာဖြစ်ပါတယ်။ Jacqueline Carr McQueen ကိုဖခင်ဖြစ်သူနဲ့သူထိမ့်သိမ့်ခဲ့တဲ့ New Mexico ပြည်နယ် Lost Park မြို့က Lost Park Station စခန်းကိုဒီဇင်ဘာလ18ရက်နေ့မှာကိုယ်စားလှယ်အဖွဲ့ကိုဦးဆောင်သွားရောက်မဲ့အကြောင်းပြီးခဲ့တဲ့တောက်ကြနေ့မှာပဲ Spain စကားပြောလူမှုအတိုင်းဝိုင်းဆိုင်ရာလွှတ်တော်အဖွဲ့ကပြောဆိုထားပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ6ရက်နေ့ညကအမေရိကန်အကောက်ခွန်နဲ့လွှမ်းမှုကြီးကြပ်ရေးဌာနကဖမ်းဆီးထိန်းသိမ်းခဲ့တဲ့ရွှေပြောင်းဝင်ရောက်သူတွေထဲမှာ Jacqueline နဲ့ Jacqueline နဲ့သားအဖလည်းပါဝင်ခဲ့တာပါ။ Jacqueline ကတော့ sepsis လို့ခေါ်တဲ့ခန္ဓာကိုယ်တစ်ခုလုံးရဲ့သွေးထဲမှာရောဂါပိုးပြန့်နှံ့သွားတဲ့ရောဂါခံစားရတယ်လို့ဆေးဖက်ဆိုင်ရာတာဝန်ရှိသူတွေကပနာမကောက်ချက်ချပြီးတဲ့နောက်28နှစ်အကြာမှာပဲTexas ပြည်နယ် Airpaso ကဆေးရုံမှာကွယ်လွန်ခဲ့ရတာလို့အမေရိကန်အမိမြေလုံခြုံရေးဝန်ကြီးဌာနကပြောဆိုထားပါတယ်။ဒီမိန်းကလေးငယ်တေဆုံးရတဲ့အကြောင်းရင်းကိုတော့မထုတ်ပြန်သေးပါဘူးရှင
်။မိန်းကလေးနာပိုင်းနေဖန်းစည်းထိန်းသိမ်းထားစဉ်တေဆုံးသွားခဲ့တဲ့အသက်9နှစ်အရွယ်ဂွါတီမာလာနိုင်ငံကရွှေပြောင်းခြေချနေထိုင်သူမိန်းကလေးဟာသူ့အဖေနဲ့ကွယ်လို့မရပဲသူ့မိသားစုကိုထောက်ပံ့ခြင်းနဲ့သူဖြစ်တယ်လို့မိသားစုကစနေနေ့မှာပြောလိုက်ပါတယ်။အသက်29နှစ်အရွယ်Nari Khan နဲ့သူ့ရဲ့သမီးဖြစ်တဲ့ Jacqueline တို့ဟာဒီဇင်ဘာ6ရက်နေ့က American ပြည်ထောင်စု New Mexico ပြည်နယ်နယ်စပ်လုံခြုံရေးတာဝန်ရှိသူတွေထံမှဖမ်းခံခဲ့ကြရတဲ့160ထဲမှာပါဝင်တာဖြစ်ပါတယ်။ Jacqueline ဟာ American အကောက်ခွန်နဲ့နယ်စပ်လုံခြုံရေးတာဝန်ရှိသူတွေကဖမ်းဆီးထိန်းသိမ်းခံထားအစဉ်အပြင်းထန်နေမကောင်းဖြစ်ပြီးတော့နိုင်ပိုင်းအကြာမှာပဲတည်ဆုံသွားခဲ့တာဖြစ်ပါတယ်။ Jacqueline ကသူ့အရွယ်ရောက်တဲ့ခါမှာအလုပ်လုပ်ပြီးတော့သူ့အမေနဲ့အဖွားအတွက်ပတ်စံပြန်ပို့ပေးမယ်လို့ပြောကြောင်းသူမရဲ့မိခင်ဖြစ်တဲ့ Gloria McQueen ကပြောပါတယ်သူတို့မိသားစုဟာအလွန်မင်းဆင်းရဲတဲ့ဒဏ်ကနေရုန်းထွက်နိုင်ဖို့အတွက်သူမရဲ့အမျိုးသားဟာ American ပြည်ထောင်စုကိုသွားနိုင်ဖို့ဘယ်လိုမျိုးလမ်းကြောင်းရှာခဲ့ရလဲဆိုတာကိုရှင်းပြခဲ့ပြီးတော့သမီးဖြစ်တဲ့ Jacqueline ဟာလည်း American လိုနိုင်ငံအကြီးကြီးကိုတစ်ခါမှမတွေ့ဘူးတာကြောင့်သွားရမယ်ဆိုတဲ့အတွက်ပျော်နေခဲ့တယ်လို့လည်း Gloria McQueen ကပြောပါတယ် Jacqueline မှာနောက်ထပ်မွေးချင်မောင်မှ၃ယောက်ရှိတယ်လို့လည်းမိခင်ဖြစ်သူကပြောပါတယ်ခင်ဗျာ
ဖန်လွင်တန်းခွေထုတ်လွှတ်မှုကိုရှော့ချပြီးကဘာကြီးပုံနှိပ်မှုကိုရော့ပါသွားစေရည်ဆောင်ရွက်ချက်တွေကိုအထောက်အကူပြုစီမဲ့စီးမြင်စည်းကမ်းတွေနဲ့ပတ်သက်ပြီးရာသီဥတုပြောင်းလဲမှုဆိုင်ရာကုလသမဂ္ဂညီလာခံကိုတက်ရောက်ခဲ့ကြတဲ့နိုင်ငံပေါင်း200နီးပါးတို့ကကိုယ်စားလှယ်တွေကြားသဘောတူညီချက်ရရှိသွားပြီဖြစ်ပါတယ်2015ခုနှစ်ကရရှိခဲ့တဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကမူပေါင်းတွေကိုနိုင်ငံတွေအနေနဲ့လက်တွေ့ကျင့်သုံးနိုင်ရေးအတွက်ပိုလန်နိုင်ငံကတ်တော့ဝက်မှာသတင်းနှစ်ပတ်ကြာဆွေးနွေးညှိနှိုင်းခဲ့ကြပြီးတဲ့နောက်အခုလိုသဘောတူခဲ့ကြတာဖြစ်ပါတယ်။အစိုးရတွေဘက်ကကင်တွယ်ဆောင်ရွက်နေတာတဲ့ကဘာကြီးပူနေမှုကပိုပြီးမြန်နေတယ်ဆိုတော့လက်တလောလိလာချက်တွေထွက်ပေါ်လာတာနဲ့အတူပဲ ရာသီဥတုပြောင်းလဲမှုဆက်ရညှိလာခံအနေနဲ့လူသလောက်အလုံးမလုံးဘူးလို့နိုင်ငံတချို့ကတော့ယူဆနေကြပါတယ်။ကဘာကြီးပူနွေးလာမှုကြောင့်ဒီနှစ်ပိုင်းအတွင်းအမေရိကန်ကိုဝှရောက်တိုက်ခတ်ခဲ့တဲ့အင်အားဖြင့်ဟာရီကိန်းမုန်တိုင်းတွေနဲ့ကယ်လီဖိုးနီးယားတောမီလောင်ကျွမ်းမှုလိုမျိုးဆိုးရွားလာတဲ့သဘာဝဘေးဒဏ်တွေဖြစ်လာစေမယ်လို့ပြောဆိုထားတဲ့လေလာချက်တစ်ခုကပြီးခဲ့တဲ့လကပဲထွက်ပေါ်လာတာဖြစ်ပါတယ်။
ဒီနေ့နိုင်ငံမှာကုန်စည်နှုန်းကြီးမြင့်မှုကြောင့်နိုင်ငံတော်ဝန်ဆန္ဒပြနေကြတဲ့သူရိယာစနေနေ့ကတော့သတင်းပတ်၅ပတ်ဆက်တိုက်အဖြစ်ဆက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။အခုသတင်းပတ်အစောပိုင်းကပြင်သစ်သမားအမန်နျူအယ်မက်ခရွန်ကဝန်ခံပြောဆိုခဲ့တာအပြင်မိုးရွာပြီးတော့ရာသီဥတုအေးနေတာကြောင့်နိုင်ငံတော်ဝန်ဆန္ဒပြတဲ့သူဥယျဟာယောနေခဲ့ပါတယ်။ပဲရစ်မြို့မှာတော့စနေနေ့ကဆန္ဒပြတဲ့သူဥယျထောင်ထဲကြီးရှိခဲ့ပြီးတော့ဆန္ဒပြတဲ့သူတွေနဲ့ရဲတွေကြားမှာပဋိပက္ခရုံးရင်းဆန်ခတ်တွေဖြစ်ခဲ့ပါတယ်။ပဲရစ်မြို့ရဲ့အထင်ကြီးရှောင်းဇလီဇေးလမ်းမကြီးကိုဥတီနေတဲ့လမ်းတွေမှာကြီးတက်ဆန္ဒပြနေကြတဲ့သူတွေကိုတော့ရဲကပြည်ယူပုံးတွေဖိသက်ပိုက်တွေနဲ့နှိမ်နှင်းခဲ့ပါတယ်။ပြီးခဲ့တဲ့ဆန္ဒပြမှုတုန်းကစတိုးဆိုင်တွေကိုလူရတာတွေလမ်းတွေပေါ်ကအတားဆီးကာယံတွေကိုမီးရှို့ပြီးအကြမ်းဖက်တာတွေဖြစ်ခဲ့တာကြောင့်ဒီလိုမျိုးထပ်မဖြစ်အောင်ကာကွယ်တဲ့အနေနဲ့ Paris မြို့မှာရဲရင်အား 8,000 နဲ့လက်နက်တပ်ဆင်ထားတဲ့စစ်ကား14စင်းကိုချထားခဲ့ပါတယ်။စနေနေ့နေ့လယ်ပိုင်းကတော့ဆန္ဒပြတဲ့သူ115ယောက်ထက်မနည်းကိုဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ပြည်သူ့ရဲတပ်ဖွဲ့ကပြောပါတယ်။ပြီးခဲ့တဲ့ပတ်လုံးကတော့ပြည်သူ့နိုင်ငံတော်ဆန္ဒပြတဲ့သူ3,000ကျော်ရှိခဲ့တယ်လို့ပြည်သူ့အာဏာပိုင်တွေကပြောကြားခဲ့ပြီးအခုသတင်းပတ်ထွန်းမှာတော့ဆန္ဒပြတဲ့သူဥယျာဉ်ဟာ3,000ကျော်သာရှိတယ်လို့ပြောပါတယ်ခင်ဗျာ။
ဒီရေအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 15653တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းစီစဉ်ရဲ့တင်းငွေနေ့ညပိုင်းသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်။သီရိလင်္ကာဝန်ကြီးချုပ်အဖြစ်ရနဲဝဂရီမီဆင်းကိုပြန်ပြီးတော့ခန့်အပ်လိုက်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလတုန်းကသူ့ကိုဝန်ကြီးချုပ်ယာရုကနေဖယ်ရှားလိုက်တဲ့တမရမာသရီပါလာစရီစီနာကဝဂရီမီဆင်းကိုဝန်ကြီးချုပ်အဖြစ်ပြန်လည်ခန့်အပ်တာဖြစ်ပြီးဒီကနေ့တင်းငွေနေ့မှာစံသစ္စာချိန်ဆလိုက်ပြီးဖြစ်ပါတယ်။ဝင်ကြီးချုပ်အဖြစ်ကနေသူ့ကိုဖြုတ်ပြီးသူ့နေရာမှာသဘောထားပြင်းထန်တဲ့တမရဟောင်းမဟင်ဒာရာဂျာပက်ဆာကိုတမရကအစားထိုးခန့်အပ်ခဲ့တာပါဒါပေမဲ့လည်းဝီကရီမီဆင်းကယာရုကနှုတ်ထွက်ဖို့ညှင်းဆန်ခဲ့ပြီးကိုလံပေါ်မှာရှိတဲ့ဝင်ကြီးချုပ်အိမ်တော်မှာဆက်ပြီးတော့နေထိုင်ခဲ့တာပါဝင်ကြီးချုပ်အဖြစ်တာဝန်ယူနိုင်ရေးလွှတ်တော်တွေမဲခွဲတာမှလည်းမဟင်ဒာရာဂျာပက်ဆာကရှုံးနိမ်ခဲ့ပြီးတဲ့နောက်တမရကလွှတ်တော်ကိုဖျက်သိမ်းကြားပြတ်ရွေးကောက်ပွဲကျင်းပဖို့တောင်းဆိုခဲ့တာပါဒါပေမဲ့သီရိလင်ကတရားရုံးချုပ်ကဒီလောက်ရက်ကတရားမဝင်ဘူးလို့ဆုံးဖြတ်ခဲ့ပါတယ်။ဂျာကန်လာမှာလွှတ်တော်အနေနဲ့2019ခုနှစ်အတွက်အစိုးရအသုံးစီကိုအတည်ပြုပေးနိုင်မှာမဟုတ်တာကြောင့်သီရိလင်ကနိုင်ငံရဲ့အကျွေးယူနိုင်တဲ့အဆင့်နှိမ့်ချသွားစေပြီးအကျွေးမဆက်နိုင်မဲ့အရေးစိုးရိမ်မှုတွေလည်းကြီးထွားလာနေပါတယ်ရှင်
။ပါကစ္စတန်နိုင်ငံအနေနဲ့အိန္ဒိယအာဖဂန်နစ္စတန်နိုင်ငံတွင်စစ်ပွဲတွေကိုညီနိုင်ဖြည့်ရှင်ရေးမြင့်တင်လှုပ်ဆောင်လာမှုကိုကြိုဆိုတဲ့အကြောင်းအမေရိကန်ပြည်ထောင်စုကမနေ့စနေနေ့မှာပြောဆိုလိုက်ပါတယ်။အာဖဂန်တာလီဘန်တို့နဲ့အမေရိကန်စိုးရကြညီညာရေးဆွေးနွေးပွဲတင်လာနေမှာနောက်တစ်ကြိမ်ကျင်းပဖို့စီစဉ်ထားကြောင်းပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခန်းကကြေညာခဲ့ပြီးနောက်တစ်နေ့မှာပဲအမေရိကန်ဘက်ကအခုလိုချီးကျူးပြောဆိုလိုက်တာဖြစ်ပါတယ်။တာလီဘန်အာဖဂန်စိုးရနဲ့တခြားအာဖဂန်တွေနဲ့စစ်ဆင်ညီနိုင်မှုတွေအပါအဝင်ပါကစ္စတန်စိုးရဘက်ကတိုးမြင့်ပူးပေါင်းဆောင်ရွက်မှုတွေအပေါ်အမေရိကန်စိုးရဘက်ကကြိုဆိုကြောင်းအာဖဂန်နစ္စတန်နိုင်ငံဆိုင်ရာအမေရိကန်တန်ယုံပြောခွင့်ရက VOA ကိုပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံတွင်းကပဋိပက္ခတွေပြည်လည်စေရေးအထောက်အကူဖြစ်စေဖို့တာလီဘန်တို့အပါအဝင်ပါဝင်ပတ်သက်သူအားလုံးကိုအာဖဂန်ပြည်နယ်ရင်ကြားစစ်ရေးအမေရိကန်ထူးကိုလည်းဆမာခါလီဇတ်ကတွေ့ဆုံခဲ့ကြောင်းနဲ့ဆက်ပြီးလည်းတွေ့ဆုံသွားမှာဖြစ်ကြောင်းပြောခွင့်ရကထပ်လောင်းပြောပါတယ်။တာလီဘန်တာဝန်ရှိသူတွေနဲ့ပဲမှတွေ့မလဲဆိုတာကိုတော့ပါကစ္စတန်ဝန်ကြီးချုပ်ဘက်ကရောအမေရိကန်ပြောခွင့်ရဘက်ကပါထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။အာဖဂန်သတင်းရင်းမြစ်တချို့အဆိုအရတော့ပါကစ္စတန်နိုင်ငံအစ္စလာမဘက်မြို့တော်မှာကျင်းပလိမ့်မယ်လို့ပြောဆိုနေကြပြီမဲ့တရားဝင်အထူးပြုချက်တော့မရှိသေးပါဘူးခင်ဗျာ။
ပါကစ္စတန်နိုင်ငံမှာပြီးခဲ့တဲ့၄နှစ်တာကာလအတွင်းစစ်ခုံရုံးတွေကနေလူပေါင်း330ကိုအကြမ်းဖက်ဝါဒီတွေအဖြစ်တည်ထောင်ဆင်းချက်ချမှတ်ခဲ့ပြီးဒီထဲက56ဦးကိုတော့တုတ်တင်ပြီးဖြစ်ပါတယ်လူ15ဦးကိုတည်ထောင်ပေးဖို့ကိုလည်းဒီကနေ့တင်းင်းကနေနေမှာပဲစစ်တပ်ကြီးကအတီးပြုတ်ပေးလိုက်တယ်လို့တရားဝင်ကြေညာချက်မှာဖော်ပြထားပါတယ်နိုင်ငံအနောက်မြောက်ပိုင်းပက်ရှွာမြို့ကစစ်တပ်ကြောင်းတစ်ခုမှ2014ခုနှစ်ဒီဇင်ဘာလကတိုက်ခတ်ခံရမှုအတွင်း အများစုကလင်းငင်တွေပါဝင်တဲ့လူပေါင်း150ကျော်အစုလိုက်ပြုံလိုက်တည်ဆုံခဲ့ရတဲ့၄နှစ်မြောက်နှစ်ပတ်လည်နေ့မှာပဲစစ်တပ်ကကြီးညာချက်ကိုထုတ်လိုက်တာဖြစ်ပါတယ်စစ်သွေးကြတဲ့ရဲ့တိုက်ခိုက်မှုအပေါ်ပါကစ္စတန်ပြည်သူတွေအမျက်ဒေါသထွက်ခဲ့ကြပြီးဘာသာရေးဗန်းပြပြီးအကြမ်းဖက်မှုတွေဖြစ်အောင်လှုံ့ဆော်ကြတဲ့အဖွဲ့အစည်းတွေဒါမှမဟုတ်လေအကြမ်းဖက်ဝါဒီအဖွဲ့တွေနဲ့ချိတ်ဆက်တဲ့ရဲသားတွေကိုစစ်ဆေးဖို့စစ်တပ်ကိုလွှတ်တော်ဘက်ကခွင့်ပြုခဲ့တာဖြစ်ပါတယ်အရက်ဖက်အုပ်ချုပ်ရေးဘက်ကနေအကြမ်းဖက်ဝါဒီတွေအဖြစ်ဆွဆွဲထားသူ918ဦးရဲ့အမှုတွေကိုစစ်ခုံရုံးတွေကလက်ခံရရှိထားတာဖြစ်ပြီးအဲ့ဒီက946ဦးတို့ရဲ့အမှုတွေကိုတော့အပြီးတတ်နိုင်ခဲ့ပြီဖြစ်ပါတယ်စစ်ခုံရုံးတွေကနေတည်တံချမှတ်ထားသူ330တဲကအကြမ်းဖက်ဝါဒီ56ဦးကိုတည်တံစီရင်ပြီးဖြစ်ကြောင်းဒီလူတွေကိုတော့စစ်ခုံရုံးဆုံးဖြတ်ချက်တွေအပြင်တရားရည်လုပ်ငန်းစဉ်အလုံးကိုဆောင်ရွက်ခဲ့တဲ့အကြောင်းအရက်ဖက်တရားရုံးချုပ်မှာအယူခံလျှောက်ထားခဲ့တယ်လို့သူတို့ရဲ့အတနာခံလွာကိုစစ်တပ်ကြီးကနေသမရတို့ကပေးချခဲ့ပြီးတဲ့နောက်မှာအခုလိုတုံ့တင်ခဲ့တာလို့လည်းစစ်တပ်ကြီးညာချက်မှာဖော်ပြထားပါတယ်ရှင်
။အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်မှာတော့မနေ့စနေနေ့ကမိုးရေတဲတဲမဲရွာနေတဲ့ကြားမှာပဲလိုအပ်ပြီးဆောင်ရွက်သူထောင်ပေါင်းများစွာဟာနှစ်စဉ်ပြုလုပ်နေကြတဲ့အတိုင်းဝါရှင်တန် DC မှာရှိတဲ့အာလန်တန်အမျိုးသားဆွေတင်ကြိုင်းမှာရှိတဲ့အုတ်ဂူနဲ့သိန်းခွဲကျော်ပေါ်မှာပန်းငွေတွေချခဲ့ကြပါတယ်။တိုင်းပြည်အတွက်တောင်းဝန်ထမ်းဆောင်ခဲ့ပြီးအသက်ပေးခဲ့ကြတဲ့စစ်သည်တွေကိုဂုဏ်ပြုတဲ့ဒီအခမ်းအနားကို Red Across America ဆိုတဲ့အဖွဲ့ကစီစဉ်ကျင်းပတာဖြစ်ပါတယ်ဒီဖွဲ့ကအာလန်ဒန်အမျိုးသားစစ်သည်တွေဘာဝင်အမေရိကန်နိုင်ငံတဝန်းကနေရာ1400ကျော်မှာရှိတဲ့အုပ်ဂူတွေအပေါ်မှာပန်းငွေတွေချပြီးတော့ဂုဏ်ပြုပေးတာဖြစ်ပါတယ်အမေရိကန်သမ္မတထရမ့်လည်းမနေ့စနေနေ့နေ့လယ်2:15လောက်ကအာလန်ဒန်အမျိုးသားစစ်သည်တွေကိုတွားရောက်ခဲ့ပြီးတော့ပန်းငွေချပေးခဲ့တဲ့သူတွေကိုလည်းချီးကျူးပြောဆိုခဲ့ပါတယ်ခင်ဗျာ
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးကြတာပါ VOA ကနေအခုထုတ်လွှင့်တဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်ထိုင်းနိုင်ငံထိုင်းမြန်မာနယ်စပ်မဲဆောက်မြို့မဲတောင်ရပ်ကွက်အတွင်းမှာနေထိုင်နေတဲ့ရွှေပြောင်းအလုသမားမြန်မာမိသားစုဝင်၄ဦးရရဆက်ဆက်အသက်ခံရတာကြောင့်တပ်ဖြတ်သူလို့တန်တရားရှိတဲ့မြန်မာမျိုးသား၃ဦးကိုထိုင်းရဲတွေကအပူတပြင်းလိုက်လံရှာဖွေနေပါတယ်။ဒီဖြစ်ရကြောင့်ထိုင်းတွေကမှလည်းမြန်မာအလုသမားတွေကိုငှားရတဲ့အခါမှာသတိကြီးစွာထားသင့်တယ်လို့ယူဆသူတွေလည်းရှိလာပါတယ်။မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။မဲဆောက်မြို့မဲတောင်ရက်ကွက်ကမြန်မာရှေ့ပြောင်းလို့သမားတွေအများစုနေထိုင်နေကြတဲ့ရက်ကွက်တစ်ကတဲအိမ်စုတစ်လုံးအတွင်းမှာဒီဇင်ဘာလ16ရက်နေ့မနက်ပိုင်းမှာလာသားကလေးငယ်အပါအဝင်မိသားစုဝင်၄ဦးလုံးဟာရရက်ဆက်ဆက်အသက်ခံထားရပြီးသေဆုံးနေတာကိုရက်ကွက်မှာနေထိုင်နေကြသူတွေကတွေ့ကြရတာပါသူတို့ရဲ့တိုင်ကြားချက်အရမဲဆောက်မြို့ရဲစခန်းကတာဝန်ရှိသူတွေကလာရောက်စစ်ဆေးခဲ့ကြပါတယ်ဒုတ်တွေနဲ့ရိုက်နှက်ထားတဲ့ဒဏ်ရာတွေနဲ့သေဆုံးနေကြတဲ့မိသားစုဝင်၄ဦးဟာအသက်55နှစ်အရွယ်အဒါးနဲ့ဇနီးဖြစ်သူအသက်40အရွယ်မက်ခင်လသားနှစ်ဦးဖြစ်တဲ့လေးနှစ်သားကလေးနဲ့လေးလသားရှိသေးတဲ့ကလေးနှစ်ဦးတို့ဖြစ်ပါတယ်။လေးနှစ်သားကလေးငယ်ကိုတော့တတ်ပြီးအနီးကရေကန်ထဲမှာပြစ်ချသွားခဲ့တာပါ။အနီးပတ်ဝန်းကျင်မှာနေထိုင်နေကြတဲ့မြန်မာနိုင်ငံသားအလုသမားတွေရဲ့ပြောဆိုချက်အရသေဆုံးသူမိသားစုနဲ့တခြားမြန်မာမိသားစုတို့စကားများရန်ဖြစ်တန်တွေကိုကြားရပြီးတဲ့နောက်ပိုင်းမှာမနက်ပိုင်းမှာသေဆုံးနေတာကိုတွေ့ခဲ့ရတယ်လို့ဆိုပါတယ်။သေးဆုံးသူမိသားစုတွေကအသက်19နှစ်အရွယ်တမီးဖြစ်သူကတော့ငွေကြေးအိမ်မှာညသွားအိတ်တာကြောင့်အသက်ခံရတဲ့အထက်မှာပါမသွားခဲ့ပါဘူး။တပ်ဖြတ်ခံရသူတွေဟာအနီးနားကမြန်မာရွှေ့ပြောင်းလို့တမာ3ဦးဖြစ်တယ်ဆိုပြီးလက်တလောသတင်းတွေအရသိရှိရပြီးတပ်ဖြတ်သူတွေနဲ့ပတ်သက်တယ်လို့ယူဆရတဲ့မိသားစုတစုလည်းဖက်ပြေးသွားတယ်ဆိုပြီးထိုင်းရနာပိုင်းကဆိုပါတယ်။ဒီဖြစ်ရကြောင့်ထိုင်းလူလူတွေကြားမှာလည်းဒီလိုကလေးပါမကြံတပ်ဖြတ်မှုကိုဆက်ဆုပ်ယွန်းရှာတဲ့အကြောင်းဝေဖန်နေကြပြီးမြန်မာရှေ့ပြောင်းလို့သမားတွေနဲ့ပတ်သက်လို့သတိထားရမယ်ဆိုပြီးပြောဆိုနေကြကြောင်းမဲတောင်ရက်ကွက်ကထိုင်းမျိုးသမီးတူဦးကလည်းပြောပြပါဗျ
။ဘယ်လိုကထိုင်းလေပြောရချင်မလို့လဲဆိုတော့လူအဲ့လိုတတ်မှုဆိုတော့ရိုင်းပေါ့။အဲ့ဒီလိုလဲနေလို့ထိုင်းဖို့လို့အဲ့လိုလိုလဲကြောက်လာတာပေါ့။သမီးသားစုလုံးတတ်သွားတယ်အဲ့ဒီလူကအစမ်းစိတ်ရိုင်းတော့မှလူစိတ်မဟုတ်ပေါ့။ခလေးကမနပိုင်းတော့ဝင်ကြည့်နေတယ်နော်ခလေးအဲ့လိုစပ်စပ်ခလေးလေးဒါတော့နားမလည်ဘူးနော်ခလေးလေးအဲ့လိုခလေးကိုလည်းသူတို့အဲ့လိုလောက်ကြံလောက်ကြံကြတာပေါ့ပြန်စင်စားရမှာပေါ့ဘာမှပြသာအလုံးတစ်ခုတစ်ခုခေါ်မကြည့်အဲ့ဒီလိုလူစိတ်ကြမ်းနဲ့လက်တိုးဆိုတော့သူတို့လည်းအဲ့လိုစပ်စပ်ခံပြီးဖို့ ဖြစ်နေရတာပေါ့နော
်ဒီဖြစ်ရက်နဲ့ပတ်သက်လို့မဲဆောက်မျိုးကမြန်မာအလို့သမားတန်အရာရှိကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးအဲ့ဒီနားမှာတော့စိုက်ပျိုးရေးခြံနေလေရီရှိတာကြောင့်နေစားအလို့သမားတွေကိုခေါ်ခိုင်းလေးရှိတာပါစပားရိုက်တဲ့ယာသည်ကြံဆိုင်ခင်းနေခုတ်တဲ့ယာသည်မျိုးမှာနေစားအလို့သမားတွေကိုပုတ်ပြက်ပေးပြီးငှားရမ်းလေးရှိပါတယ်အလို့သမားတွေအလုတ်လုတ်တဲ့အချိန်မှာမြေပိုင်ရှင်တွေကအနီးနားမှာတဲထိုးနေခွင့်လဲပေးထားတာပါအခုဖြစ်ရက်ကြောင့်တက်ဖြတ်သွားသူတွေကိုမဲဆောက်ရဲကအပူတပြင်းလိုက်လံရှာဖွေနေတယ်လို့မြမဘက်ကလည်းထွက်ပြေးနိုင်တာကြောင့်ဖမ်းဆီးပေးဖို့အတွက်ပြောဆိုထားတယ်လို့လည်းဆိုပါတယ်မဲဆောက်မြို့မှာတော့မြမရှေ့ပြောင်းလို့တမငါးသိန်းထက်မနဲ့အလုလုကင်နေကြပြီးတရားဝင်အထောက်အထားရှိသူတွေကအနှဲငယ်သာရှိပါတယ်ရှင
်မအေးမှသတင်းပေးပို့ထားတာပါအခုဆက်ပြီးတော့တင်းနေညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြမရေးဆွေးနွေးခန်းကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံရဲ့ဥပဒေပြုရေးအုပ်ချုပ်ရေးနဲ့တရားစီရင်ရေးမဏ္ဍိုင်ကြီး၃ရက်မှာအမျိုးသမီးတွေပါဝင်မှုနည်းနေသေးတာဘာကြောင့်မလဲ။ဒါနဲ့ပတ်သက်တဲ့လက်ရှိမူဝါဒတွေကိုရောထိထိရောက်ရောက်အကောင့်ထဲပေါ်ပါရဲ့လားဆိုတာကိုအမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံ WLB အထွေထွေအတွင်းမှုလွေးပိုးငယ်ကိုကိုကျော်ကျော်သိန်းကတွေ့ဆုံမေးမြန်းထားပါရဲ့ရှင်။
ဘုံငယ်ကျွန်တော်ဗီဒီယိုကိုပြည့်စုံမြန်ဝင်ပြတာသူပဲကျေးဇူးတင်ပါတယ်ကျွန်တော်ပထမဦးဆုံးမေးခွန်းကလက်ရှိမြန်မာနိုင်ငံရဲ့ကဏ္ဍကြီး၃ရက်ဥပဒေပြည်ရေးအုပ်ချုပ်ရေးတရားစီရင်ရေးကဏ္ဍကြီး၃ရက်မှာကျွန်တော်တို့အခုစကားပြောနေတဲ့အချိန်နဲ့ပြောမယ်ဆိုရင်မျိုးသမီးတွေရဲ့ပါဝင်မှုတိုးတက်လာပြီလို့ပြောလို့ရပါပြီလား
အော်တိုးတက်လာပြီလို့တော့ပြောလို့မရသေးဘူးပေါ့နော်ဘာဖြစ်လို့လဲဆိုလို့ရှိရင်ဒီဥပဒေပြည်ရေးမှာတော့မှ 10% ဆိုတဲ့တစ်ဆယ်ရာခိုင်နှုန်းပဲရှိတယ်ပေါ့နော်ကျန်တဲ့အုပ်ချုပ်ရေးတို့တရားစီရင်ရေးတို့မှာမပြောပါတော့တော့ဘူးပါတော့ပါတယ်တကယ်အောက်ခြေမှာပဲပါနေတဲ့ကိစ္စတွေကိုကျမတို့တွေ့ရတယ်တကယ်ဆုံးဖြတ်ချက်ချမှတ်တဲ့နေရာမှာအမျိုးသမီးတွေရဲ့ပါဝင်မှုကအခုချိန်လေးမရှိသေးပါဘ
ူးဟုတ်ကဲ့ဆိုတော့တိုင်းပြည်မှာတို့ဒီအမျိုးသမီးများဖွံ့ဖြိုးတိုးတက်ရေးဆိုင်ရာမြို့သားဆင့်မဟာဗျူဟာစီမံကိန်းဆိုပြီးတော့ထမှန်ထားတာရှိပါတယ်ဆိုတော့ဒီမဟာဗျူဟာစီမံကိန်းကိုရောအကောင့်ထဲဘယ်လောက်ထိကြီးရောက်ရောက်ပေါ်ဆောင်နေတာမျိုးရှိပါလဲ
ထိရောက်ဝယ်မထိရောက်ဘူးဆိုတာကကျမတို့ရဲ့ပြည်သူလူထုအတန်ကပို့ပြီးတော့မှတက်တည်ဖြစ်တာပေါ့နော်။ဘာကြောင့်လဲဆိုလို့ရှိရင်အခုချိန်ထိဒီစီမံကိန်းက2020ဆိုလို့ရှိရင်ပြီးသွားပြီ။ဒါပေမဲ့အခုချိန်ထိဒီဟိုလင်းတိုင်းဆိုင်ရာအမျိုးသမီးများပေါ်အကြမ်းဖက်မှုနဲ့ပတ်သက်ပြီးတော့မှအခုချိန်ထိကျမတို့တကယ်ကိုထိထိရောက်ရောက်အရေးယူနိုင်မှုကမရှိသေးပါဘူး။အဲ့ဒီမာဘျူဟာစီမံကိန်းကပြောထားတယ်အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့မှသူကပပျောက်ဖို့အတွက်ဒါကိုလုံးဝလှုပ်ဆောင်ရမယ်ဆိုတဲ့ဟာမျိုးတွေလည်းပါတယ်တခြားသောအမျိုးသမီးတွေဖွံ့ဖြိုးတိုးတက်ဖို့အတွက်နိုင်ငံတော်အစ်စ်စီမံကိန်းတွေချမှတ်ပြီးတော့လှုပ်ဆောင်မယ်ဆိုတဲ့ဟာမျိုးတွေလည်းပါတယ်ဒါပေမဲ့တကယ်လက်တွဲမှာပြန်ကြည့်မယ်ဆိုလို့ရှိရင်ဘာမှအဆက်လက်တွဲအကောင့်ထဲပေါ်တဲ့ဟာမျိုးမရှိဘူးပေါ့နော်ဥပမာအဖင်တိုင်းရင်းသားဒေသမှာကြည့်မယ်ဆိုလို့ရှိရင်ဒီဒီမှာစီမံကိန်းကြီးကိုအကောင့်ထဲပေါ်မဲ့ body ဆိုတဲ့ရန်နေရာကြီးကဘယ်မှာရှိလဲတောင်ဘယ်သူမှမသိဘူးအဲ့လိုမျိုးဖြစ်နေတဲ့အခါမှာဒါဒီထိရောက်မှုရှိလားမရှိလားဆိုတာအဖြေကရှင်းတယ်ထိရောက်မှုမရှိသေးဘူးအကောင့်ထဲပုံမှုတွေအရန်အနေနေသေးတဲ့ဟာကိုကျမတို့တွေ့ရတယ်
ဆိုတော့ဒါပြင်ပေါ့လေဒီနောက်ဆုံးကျင်းပပြီးစီးသွားတဲ့20ရာစုပြင်လို့ညီလာခံဒီညီလာခံအတွင်းမှာဒီကြားမှာဒန်းလူညီများပါဝင်ခွင့်ဆိုင်ရာမှုဆိုပြီးတော့လေးချက်ချထားတယ်လို့ကျွန်တော်သိထားတယ်ဆိုအဲ့ဒီမူလေးချက်အကြံဉာဏ်လေးပြောပြပါလား
အာဟုတ်ကဲ့အဲ့မူကအားလုံးသိထားတဲ့အတိုင်းပထမတစ်ချက်ကတော့ तू ကဘာကိုပြောရလဲဆိုတော့ဟို equality ပေါ့နော်အဲဒန်းလူညီမျှမှုဆိုတာပါလေပြုရှင် non discrimination ပေါ့နော်ခွဲခြားဆက်ဆံမှုမရှိစေရဆိုလိုချင်တာကမြန်မာနိုင်ငံထဲမှာရှိနေတဲ့နိုင်ငံသားတိုင်း तू ပြောတယ်နိုင်ငံသားတိုင်းနော်နိုင်ငံသားတိုင်းကိုဒန်းလူညီမျှမှုရှိရမယ်ခွဲခြားဆက်ဆံမှုမရှိစေရဘူးဆိုပထမတစ်ချက်ပြောတယ်ဒုတိယတစ်ချက်ကတော့ဒီ quota အမျိုးသမီး30ရာခိုင်နှုန်းပါဝင်ရေးကို तू
30ရာခိုင်နှုန်းဆိုတော့နေရာတည်တည်မှာ
ဟုတ်တယ်ကန္တာအတီတီမှာအမျိုးသမီး30ရာခိုင်နှုန်းပါဝင်မှုကိုအားပေးရန်ဆိုပြီးမှပြောထားတယ်နောက်နံပါတ်3အချက်ကတော့ဒီ protection ကိစ္စပေါ့နော်အဲ sexual violence နဲ့ပတ်သက်တဲ့ဒီလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုကိုဘယ်လိုကာကွယ်သားစီမလဲဆိုတဲ့ဟာမျိုးကို तू ပြောထားတယ်ဖြစ်တယ်နောက်နံပါတ်4အချက်ကတော့ဒီအမျိုးသမီးတွေကိုစွန့်ရင်မြင့်တင်ရေးလုပ်ပေးရမယ်ဆိုမှအချက်၄ချက်ပါပါတယ်
ဆိုဒီမူတွေကတော့တကယ်ကောင်းတဲ့မူတွေပဲเนาะဒါလူပုငယ်တို့လည်းဒီမူတွေကိုကြိုက်မယ်ထင်တယ
်အာကျမတို့တော့မကြိုက်ဘူးမကြိုက်ဘူးဆိုတာကဟို အကျန်းဖျင်းရခုနကျမပြောသလိုတကယ်ဆိုရှင်အရန်ကောင်းတဲ့မူလို့ကျမတို့ပြောလို့ရပါတော့တာမန်အဖြစ်ဒါပေမဲ့ဘာကြောင့်လဲအဲ့ဒီမူတွေထဲမှာပြဿနာတွေရှိရဲ့အဲ့အရာတွေကကျမတို့အတွက်ပို့ပြီးတော့မှပဋိပက္ခဒီမူတွေတည်ဒီဆုံးဖြတ်ချက်တွေတည်ဒီလွတ်တော်ကအမျိုးသားလွတ်တော်ကလည်းတည်ပြုထားပြီးသားဖြစ်တယ်။ဒါပေမဲ့လို့ဒီမူတွေကဒီမိုကရေစီစံချိန်စံနှုန်းနဲ့မကိုက်ညီဘူးလို့ကျမတို့ကပြောချင်ပါတယ်။ဘာကြောင့်လဲဆိုတော့ပဋိအချက်ကနိုင်ငံသားတိုင်းလို့သူပြောတယ်။နိုင်ငံသားတိုင်းလို့ပြောတဲ့အခါမှာနိုင်ငံသားဆိုတာဘာတူလဲ။နိုင်ငံသားဆိုတာကကျမတို့တိုင်းရင်းသားတွေတာဘက်မှာအခုအချိန်ထိမှတ်ပုံတင်မရှိသေးတဲ့တိုင်းရင်းသားတွေမှာအများကြီး။နောက်တခြားသောဒီဟာဒီ right အခွင့်အရေးနဲ့တက်ဆိုင်တဲ့မူဖြစ်တယ်ဆိုတော့ဘဒူကိုမစိုးကာကွယ်ပေးရမယ်ဒီဟာဥပမာအဖင်ပြောရမယ်ဆိုလို့ရှိရင်တခြားနိုင်ငံကမြန်မာနိုင်ငံထက်ကိုဝင်ရောက်တဲ့အတော်တွင်းဒီလာလဲတာပဲဖြစ်ဖြစ်အလုပ်လာလုပ်တာပဲဖြစ်သူတို့ကိုလည်းခွဲခြားဆက်ဆံလို့မရဘူးဒန်းလူညီများမှုဆက်ဆံရမယ်ဒန်းလူညီများမှုရှိရမယ်အဲ့လိုမျိုးကိုအားလုံးကိုလွှမ်းခြုံတဲ့မူဖြစ်ရမယ်နံပါတ်1အချက်နောက်နှစ်အချက်ကအဲ့ဒါကြောင့်မို့ဒီမိုကရေစီစံချိန်စံနှုန်းနဲ့မညီဘူးလို့ကျမတို့ကပြောတယ်။နောက်နှစ်အချက်ကဘာလဲဆိုလို့ရှိရင်30ရာခိုင်နှုန်းကျမတို့တောင်းဆိုနေတာကကျမတို့ပြောတဲ့ဂန္ဓဆိုတာကဒီအုပ်ချုပ်ရေးတရားစီရင်ရေးဥပဒေပြုရေးဒီမန်တန်ကြီး3ရက်မှာတော့မှအဆင့်ဆင့်ရှိသေးတယ်ပြည်နယ်အဆင့်တိုင်းအဆင့်ဒီနိုင်ငံတော်အဆင့်ဘိုးအဆင့်ပေါ့နော်အဆင့်ဆင့်မှာအလုံး30အနည်းဆုံး30ရာခိုင်နှုန်းကိုဥပဒေထဲမှာထည့်သွင်းပြီးတော့မှပြဌာန်းပေးဖို့အမခန့်ချက်ရှိရှိနဲ့ပြဌာန်းပေးဖို့ကျမတို့ကတောင်းဆိုတာဖြစ်တယ်။ဒါပေမဲ့အခုကပါဝင်ရေးကိုအားပေးရန်ဆိုတော့ဘသူကအားပေးမှာလဲ။ဘသူအားပေးဘလို့အားပေးမှာလဲ။ဘောလုံးပွဲလို့မဟုတ်ဘူးလေ။ဘောလုံးပွဲဆိုတာကအလုံးထိုင်ပြီးတော့မှဟာဘောလုံးပွဲဘသူဂိုးတယ်ဆိုမှထိုင်ပြီးတော့မှလက်ခုပ်တီးလို့ရတယ်။ဒါပေမဲ့ဒီ30ရာခိုင်နှုန်းပါဝင်ဖို့ဆိုတာကဘသူကအားပေးလို့ရတယ်။
ဒီတိတိကျကျပြောထားတာမဟုတ်ဘူ
း။ဟုတ်တယ်။ဒီကြကြလုံးဝမရှိဘူး။နောက်နံပါတ်3အချက်ကတော့ကောင်းတယ်လို့ပြောလို့ရမှာပေါ့နော်။အမျိုးသမီးတွေအတွက်ကာကွယ်ပေးထားတယ်။ဒါပေမဲ့သူ့မှာလည်းအားနည်းချက်နည်းနည်းရှိသေးတယ်။ကာကွယ်ပေးဖို့ဆိုတာကဘယ်လိုပုံစံနဲ့မူတော့မူပဲ။သူကမူချမှတ်လိုက်ပြီးဒါကလုံးဝကာကွယ်တားဆီးရေးအတွက်ပြောတယ်။ဒါပေမဲ့ကျမတို့ထက်ဆင်ချင်တာကဒီလိုကာကွယ်တားဆီးဖို့ဆိုတာကဘယ်နေရာမစိုးဘယ်ဒေတာမစိုးဘယ်အချိန်မစိုးကျမတို့ကဒါကိုအလေးထားဖို့လိုအပ်တယ်လို့ကျမတို့မြင်တယ်။ဘာကြောင့်လဲဆိုတော့ကျမတို့ရဲ့နိုင်ငံကပြည်တွင်းစစ်ဖြစ်ပွားနေတဲ့ကာလက190ကျော်ရှိတယ်။ဒါပေမဲ့အခုချိန်ထိဆက်ဖြစ်နေတယ်။အဲ့ဒါတွေဖြစ်တဲ့အခါမှာဒီအမျိုးသမီးတွေကိုကာကွယ်ဖို့လိုအပ်တယ်။အဲ့ဒါကြောင့်မို့ကျမတို့ကတိတိကျကျထည့်ထားဖို့လိုအပ်တယ်လို့တော့ကျမမြင်တယ
်။ဆိုတော့ဒါဆိုရင်ဒီမူလေးကိုအကောင့်ထည့်ဖို့ကတော့အဓာစီအခက်ခဲတွေစင်ကုန်မှုတွေအများကြီးရှိမှာ
ဆိုတော့
လူပုံငယ်တို့ကဘယ်လိုဖြစ်စေချင်လဲဒါဆိုရင
်ကျမတို့ကဖြစ်စေချင်တာကခုနပြောသလိုဥပမာပထမတစ်ခုဆိုလို့ရှိရင်လည်းဒန်းလူရည်နဲ့ခွဲခြားဆက်ဆက်မှုမရှိစေရလို့ပြောတဲ့အခါမှာလူတိုင်းကိုလွှမ်းခြုံနိုင်တဲ့ဟာဖြစ်မယ်အဲနိုင်ငံသားအစားလူတိုင်းဖြစ်ရမယ်အဲ့လိုပဲနောက်ဒုတိယဟာဆိုလို့ရှိရင်လည်းအတိတိကျကျထည့်ရမယ်အုပ်ချုပ်ရေးဥပဒေပြုရေးတရားစီရင်ရေးအဆင့်ဆင့်အတိုင်းတွင်အဲ့ဒီ30ရာခိုင်နှုန်းအနည်းဆုံး30ရာခိုင်နှုန်း
30ရာခိုင်နှု
န်းဟုတ်ဟုတ်တယ်မူကိုချမှတ်ပြီးတော့မှအမှန်ခန့်ချက်ထားရမယ်ပေါ့နော
်ဒီချက်ပို့ပြီးတော့တိတိကျကျနဲ့အကောင့်ချက်တိတိကျကျနဲ့တကယ်ကိုအကောင့်ချက်ရှင်းလင်းလင်းရှိတဲ့မှုမျိုးလိုချင်တာပေါ့နော်
ဟုတ်တယ်ဟုတ်တယ်ကျမတို့မြန်မာပြည်မှာကဟိုကျမတို့ရဲ့ဒီကျမတို့ဆိုရှင်အခုဆိုရှင်ဗာကျမတို့တက်တန်းတလျှောက်လုံးပဲတွေ့နေရတာကကျမတို့ဟိုစစ်ပွဲတွေနဲ့ဟိုအရန်ကိုရှုပ်ထွေးတဲ့ကျမတို့မြန်မာနိုင်ငံမှာဒီတမိုင်းဝင်မရှိခဲ့ဘူးတဲ့ငင်းချင်ရေးဖြစ်စဉ်ကြီးမှာအမျိုးသမီးကိုစားပြုံးမှုခုချိန်လည်းမရှိသေးဘူးဒါပေမဲ့ရှိရမယ်ဆိုတဲ့ဟာမျိုးကိုကျမတို့ကတိုက်တွန်းနေတယ်ပြီးရှင်ဒီမူတွေကလည်းပဲတကယ်ကိုအရေးကြီးတဲ့မူတွေဖြစ်တယ်နောက်တစ်ချိန်မှာဒီမူတွေကဥပဒေဖြစ်လာခဲ့မယ်ဆိုလို့ရှိရင်အဲ့လိုမတိမကျကြီးဖြစ်လာတယ်ဆိုလို့ရှိရင်အခုလိုပဲဆက်ဖြစ်နေအောင်မယ်အခုဆိုလို့ရှိရင်ကျမတို့အတွေ့အကြုံရှိထားပြီးသား2008 constitution နဲ့ပတ်သက်ပြီးတော့မှအခုချိန်ထိကျမတို့ဘယ်လောက်ထိပြင်ဆင်နိုင်ပြီလဲတအားကိုခက်ခဲသွားတယ်ဥပဒေတစ်ခုဖြစ်ပြင်နိုင်ဖို့အတွက်ကမြန်မာပြည်မှာအရန်ကိုခက်ခဲတယ်အဲ့ဒါကြောင့်မို့မဖြစ်စေချင်ဘူးတကယ်ကိုတိတိကျကျပြန်ထန်ထားတယ်ဟိုဖော်ပြထားတဲ့မူဖြစ်စေချင်ပါတယ
်ဟုတ်ကဲ့အဓိကပေါင်မှုနေရတဲ့အကြောင်းရင်းတွေဘာတွေလို့ပြောလို့ရလဲ
အဓိကပါဝင်မှုခုနဘာကြောင့်အားနည်းနေရလဲဆိုပထမတစ်အချက်ကဒီအမျိုးသမီးတွေရဲ့ပါဝင်မှုဟာအရေးမကြီးဘူးလို့ မြင်ခေါင်းဆောင်တွေကမြင်ကြပါဘောเนาะဘယ်ဘယ်ဘယ်ခေါင်းဆောင်ပဲပြောပြောတိုင်းရင်းသားလည်းကန်ခေါင်းဆောင်လိုပဲပြောပြောနိုင်ငံရေးပါတီကပဲပြောပြောဟိုတပ်မတော်ပဲပြောပြောဒီ NLD အစိုးရပဲပြောပြောဘောเนาะဒီအမျိုးသမီးတွေရဲ့ပါဝင်မှုဟာအရင်ကြီးဘူးလို့ထင်ကြတယ်နောက်တစ်ချက်ကကြတော့အရေးချင်းမရှိဘူးလို့ပြောတယ်ဆိုလို့ရှင်ကျမတို့နိုင်ငံမှာတကယ်ကိုလေ့လာကြည့်ပါပညာတတ်အမျိုးသားထက်ပညာတတ်အမျိုးသမီးတွေကပိုများနေတယ်အဲ့လိုပညာတတ်နဲ့တိုင်းတာတာလားဘာနဲ့တိုင်းတာလဲအခုတကယ်လွတ်တော်မှာထိုင်နေတဲ့လူပဲဖြစ်ဖြစ်တကယ်နိုင်ငံကိုအုပ်ချုပ်နေတဲ့အမျိုးသားတိုင်းလဲအရေးချင်းပြည့်မီတဲ့အမျိုးသားတွေမဟုတ်ပါဘူးအဲ့လိုပဲကျမတို့အမျိုးသမီးတွေလည်းပဲကိုယ်ထိုင်ကုန်ကိုယူလာပြီးတော့မှလွတ်တော်မှာထိုင်ဖို့ပြောတာမဟုတ်ပါဘူးဒါပေမဲ့ကျမတို့က30ရာခိုင်နှုန်းဖြစ်လာပြီဆိုလို့ရှိရင်အခုတက်လာတဲ့လွှတ်တော်အမတ်တွေအကုန်လုံးအမျိုးသမီးလွှတ်တော်အမတ်တွေအကုန်လုံးက election လို့ခေါ်တဲ့ဒီရွေးကောက်ပွဲကိုဖျက်ပြီးတော့မှနေရာရလာတဲ့လူကြီးပဲတကယ်လို့ဒါကျမတို့မှာဒီလိုဒီထက်ပိုမကတဲ့အခွင့်အလမ်းဥပမာအားဖြင့်ပါတီတိုင်းမှာမူရှိမယ်gender policy မူလို့
ကျမ
တန်းတူညီမျှရေးမူရှိတယ်ဆိုလို့ရှိရင်ပြိုင်ဟိုဗာလဲဒီလွှတ်တော်အမတ်နေရာပြိုင်တဲ့အခါမှာအမျိုးသားတယောက်အမျိုးသမီးတယောက်အဲ့လိုသတ်မှတ်ချက်တွေနောက်တစ်ခုကဒီဟိုပါတီတွေရွေးကောက်ပွဲဝင်ဖို့ registration မှတ်ပုံတင်တဲ့အခါမှာအမှတ်ပုံတင်ကိုစစ်စစ်တဲ့အခါမှာအမျိုးသမီးကိုယ်စားလှယ်မပါဘူးဆိုရှင်ရှင်ပြန်ခွင့်မရှိဘူးဆိုတဲ့ဟာမျိုးနဲ့အကန့်တတ်ထားတယ်ဆိုလို့ရှင်ကျမတို့အမျိုးသမီးတွေတကယ်အရေးချင်းရှိတဲ့အမျိုးသမီးတွေတက်လာမှာလို့ကျမတို့ကတော့ယုံကြည်တယ
်
အဲ့ဒီနေရာမှာသူတို့ကစွန့်ပြစ်ချက်ချမှတ်တဲ့နေရာမှာတကယ်လို့ပါဝင်လာခဲ့ပြီဆိုလို့ရှင်ကျမတို့နိုင်ငံအတွက်တကယ်ဒီထက်ပိုပြီးကောင်းမွန်တဲ့မျိုးတွေပို့ပြီးတော့မှကျမတို့ချမှတ်နိုင်မယ
်ကျွန်တော်အဲ့ဒီနေရာမှာဖြတ်ပေးလိုက်ချင်တာကဒီပုံငယ်တို့ကမျိုးသမီးတွေပို့ပြီးတော့ပါဝင်ခွင့်ရဖို့တောင်းဆိုရဲဆိုတော့ပူပါလာရင်ကောဘာတွေပို့ကောင်းလာမှာလဲဘာတွေပို့ထူးကြလာမှာလဲ
ဘာတွေပို့ကောင်းလာမှာလဲဆိုခုနတိအချက်အစ်မပြောသလိုမူတွေပို့ကောင်းလာမှာနောက်တော့တစ်ခုကျမတို့နိုင်ငံမှာ corruption လို့ခေါ်တဲ့လက်စားမှုအကြီးကြီးဖြစ်တယ်ဒါပေမဲ့အမျိုးသမီးတွေတက်လာတယ်ဆိုဒီအမျိုးသမီးတွေကဒါကဘာလုံးဆိုင်ရာလေးလာမှုအရာเนาะကျမပြောတာမဟုတ်ဘူးအဲ့ဒီလေးလာမှုအရာဆိုရှင်အမျိုးသမီးတွေကလက်စားမှုအရင်နေတယ်ရှိတော့ရှိတယ်မရှိဘူးလို့မပြောဘူးနဲတယ်အဲ့လိုမျိုးဖြစ်တဲ့အတွက်ကြောင့်မို့လက်စားမှုတွေကိုကျမတို့ရှင်းချနိုင်မယ်နောက်တစ်ခုကကြတော့လူသားအရင်းမြစ်တွေနဲ့ပတ်သက်ပြီးတော့မှကျမတို့အခက်ခဲမတွေ့တော့ဘူးဥပမာပြောရမယ်ဆိုရှင်ကျမတို့နိုင်ငံမှာကမလက်ခံလို့မရဘူးအမျိုးသမီးဥယေကအမျိုးသားဥယေထက်ထက်ဝက်ကျော်ရှိတယ
်ဟုတ်တယ်
အဲ့ဒီဟာကိုလက်မခံလို့မရဘူးသူတို့ရဲ့ကုစားပြုမှုရှိကိုရှိရမယ်ကုစားပြုမှုမရှိဘူးဆိုလို့ရှိရင်အဲ့ဒီကြံလစ်ဟာနေတဲ့ကွင်းပြင်ကြီးထဲမှာလစ်ဟာနေတဲ့ position ရာထူးတွေထဲမှာဘသူကိုအစားထိုးထဲမှာလဲဒီအမျိုးသမီးတွေရဲ့ပါဝင်မှုမရှိလို့ကိုမရဘူးမရှိဘူးဆိုလို့ရှိရင်တစ်ဖက်မှာဒီမိုကရေစီစံချိန်စံနှုန်းနဲ့မညီညွတ်ဘူးနောက်တစ်ချက်ကကြတော့ကျမတို့နိုင်ငံမှာဒီလိုအမျိုးသမီးတွေပါဝင်လာခြင်းအပြင်ဒီထက်ပိုပြီးတော့ကောင်းမွန်တဲ့အနာဂတ်ဖြည့်ရှင်းပြဿနာတွေကိုဖြေရှင်းတဲ့မူတွေကိုပို့ပြီးတော့မှချမှတ်နိုင်မယ်။ဘာကြောင့်လို့အဲ့လိုပြောသလဲဆိုရှင်အမျိုးသမီးတွေဒီမိသားစုတွင်းထဲမှာတော့မှကလေးကဘာတွေ
ကလေး
တွေကဘာတွေလိုအပ်တယ်။ចောင်းသွားတယ်ဆိုရှင်လည်းဘာတွေလိုအပ်တယ်။အဲ့လိုသိတဲ့အတွက်ကြောင့်မို့သူမူချတဲ့အခါမှာလည်းပဲပညာရေးဘိုင်းမှာပဲဖြစ်ဖြစ်ဘယ်ဘိုင်းမှာဖြစ်ဖြစ်သူအဲ့ဒါကိုထည့်သွင်းပြီးတော့မှဒါတွေကိုစဉ်းစားပြီးတော့မှနိုင်ငံတော်ရဲ့ဖွံ့ဖြိုးတိုးတက်မှုကိုချမှာ။ဆိုတော့သူ့ကလေးတိုးတက်ဖို့အတွက်ဒီမူတွေကိုသူစဉ်းစားမှာပဲအဲ့လိုဖြစ်တဲ့အခါမှာအဖေတွေကကြတော့အဲ့လောက်မသိဘူးကလေးတွေကိုအဲ့လောက်ထိတ်ခဲလုပ်တဲ့လူမဟုတ်ဘူးတကယ်ကိုကူးစဆိုင်နဲ့အနစ်စင်နဲ့အများပြုစုနေတဲ့လူမဟုတ်တဲ့အခါမှာတချို့တော့အပိုင်းမှာလိဟာမှုတွေရှိအဲ့ဒါကြောင့်မို့အမျိုးသမီးတွေကဒီစုံပြည့်ချက်ချမှတ်တဲ့နေရာမှာပါလာခဲ့မယ်ဆိုလို့ရှင်တောင်းအောင်ကနေကျမတို့တွေကိုယ်နိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်ပို့ပြီးတော့မှကောင်းမွန်တဲ့မူတွေဥပဒေတွေကိုချမှတ်နိုင်မှာဖြစ်ပါတယ်
ကျေးဇူးအများကြီးတင်ပါတယ်ပြုမယ
်ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ရှင
်မြန်မာနိုင်ငံရဲ့ဥပဒေပြည်ရေးအုပ်ချုပ်ရေးနဲ့တရားစီရင်ရေးတွေမှာအမျိုးသမီးတွေပါဝင်မှုနည်းနေတာနဲ့ပတ်သက်ပြီးအမျိုးသမီးမြောက်အဖွဲ့ချုပ်မြန်မာနိုင်ငံ WLB အထွေထွေအတွင်းရေးမှုလွေးပိုးငယ်ကို VOA Wine.2 ဖြစ်တဲ့ကိုကျော်ကျော်သိန်းကတွေ့ဆုံမေးမြန်းထားတာပါရှင်ဒီကနေ့အတွက်ဒုတိယပိုင်းနိုင်ရွက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ပြည်ရင်းသတင်းသုံးသပ်ချက်မြမပြည်မပေးစာများနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုတင်ဆက်သွားမှာမို့စောင့်မျှော်နားဆင်ပါအောင်ရှင
် VOA မြမပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြမစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ19ကီလိုဟတ်15953ညလိုင်းဒိုမီတာ25ကီလိုဟတ်11803ညလိုင်းဒိုမီတာ32ကီလိုဟတ်9335နဲ့လိုင်းလက်မီတာ190 kHz 1905ရို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါအခုစတိုင်ထုတ်လွှင့်မယ်ဒုတိယပိုင်းနိုင်ရွက်မှာတော့ပြည်ရင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်မှပေးစာများကဏ္ဍနဲ့ကမ္ဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်အခုအရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်လက်နက်ကင်သုံးဘွဲ့ကြီးညာချက်ငင်းချင်းလုပ်ငန်းစဉ်အတွက်ဘလောက်အရေးပါတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ကဒီတစ်ပတ်ဆွေးနွေးတင်ပြပေးမှာပါ။ VOA ကမတ်အီတန်စင်ကကူညီတင်ဆက်ပေးထားပါတယ်ရှင
်။ပြီးခဲ့တဲ့ဒီဇင်ဘာ12ရက်နေ့ကကိုကန့်တောင်ပလောင်နဲ့ရခိုင်အေးတိုင်းသားလက်နက်ကင်သုံးဘွဲကကြေညာချက်တစ်ခုထုတ်ပြန်ပါတယ်။ထုတ်ပြန်ချက်ရဲ့အဓိကအကြောင်းအရာကတော့သူတို့အဖွဲ့တွေအနေနဲ့စစ်ရေးဆောင်ရွက်မှုတွေကိုအရင်ရပ်တန့်ပြီးစီရင်နီလာမှာအပနိုင်ငံရေးနီလာအရဆောင်ရွက်သားဖို့ဆန္ဒရှိတယ်ဆိုတဲ့ထုတ်ပြန်ချက်ပါအဲ့ဒီထုတ်ပြန်ချက်ထုတ်တဲ့တရက်ထဲမှာပဲပြည်တော်စုညဉ့်ဉဏ်ရေးကော်မရှင်ကကြေညာချက်တရက်ထုတ်ပြန်ပါတယ်လက်နက်ကင်သုံးဖွဲ့ရဲ့ကြေညာချက်ကိုကြိုးစိုးထောက်ခံကြောင်းနဲ့နှစ်ဦးနှစ်ဖက်ပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူညီချက် bilateral ceasefire agreement ရရှိရေးကိစ္စဆက်ပြီးညှိနှိုင်းသွားမယ်လို့ဖော်ပြထားပါတယ်အလားတူအဲ့ဒီထုတ်ပြန်ချက်နှစ်ဆောင်နဲ့ပတ်သက်ပြီးနောက်တရက်မှာမြန်မာနိုင်ငံဆိုင်ရာတရုတ်နိုင်ငံသံယုံကလည်းကြိုးစိုးတဲ့အကြောင်းမြန်မာနိုင်ငံအမျိုးသားပြန်လည်သင်းမြတ်ရေးနဲ့ငြိမ်းချမ်းရေးကိုတတ်နိုင်သမျှကူညီသွားမယ်ဆိုတဲ့အကြောင်းဖော်ပြထားပါတယ်။လက်တလောမြန်မာတပ်မတော်နဲ့ထိတွေ့တိုက်ပွဲတွေမကြာခဏဖြစ်ပွားနေတဲ့တိုင်းသားလက်နက်ကိုင်သုံးဖွဲ့ရဲ့အဲ့ဒီကြေညာချက်ဟာမြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်ဘလောက်အရေးပါသလဲဆိုတာလေ့လာကြည့်ကြရအောင်ပါ
။နောက်ကြောင်းကိုပြန်ကောက်ကြည့်လိုက်ရင်2015ခုနှစ်အောက်တိုဘာလ15ရက်နေ့အစိုးရနဲ့လက်နက်ကိုင်တိုင်းသားတွေကြားမှာတနင်္ဂနွေလုံးဆိုင်ရာပြစ်ခတ်တိုက်ခိုက်မှုရစဲစာချုပ်အင်ချီလက်မှတ်ရေးထိုးပွဲနဲ့ပတ်သက်ပြီးတော့ကိုကန့်တအောင်ပလောင်နဲ့ရခိုင်အေးလက်နက်ကိုင်သုံးဖွဲ့ပါဝင်ရေးဟာကြီးမားတဲ့အခက်အခဲတစ်ခုဖြစ်ခဲ့ပါတယ်။ KIA ကချင်လက်နက်ကိုင်အပါအဝင်တိုင်းရင်းသားလက်နက်ကိုင်တချို့ကအင်ချီစာချုပ်လက်မှတ်ထိုးရာမှာအဲ့ဒီသုံးဖွဲ့စလုံးကိုအတိမတ်ပြုပါဝင်လက်မှတ်ထိုးဝင်ပေးဖို့တောင်းဆိုခဲ့ပါတယ်။ဒါမှမဟုတ်အဲ့ဒီအချိန်အစိုးရနဲ့တက်မတော်ဘက်ကလက်နက်ကိုင်သုံးဖွဲ့ကိုအတိမတ်မပြုပါဘူး။သူတို့အကြောင်းပြချက်ကတော့ငင်းချဲလုပ်ငန်းစဉ်တွေစတင်ချိန်မှာအဲ့ဒီအဖွဲ့တွေပေါ်ပေါက်သေးခြင်းမရှိတာကိုကန့်လိုအဖွဲ့မျိုးရဲ့2015တိုက်ခိုက်မှုဟာမြမအချုပ်ချာအာဏာကိုထိခိုက်တယ်လို့မှတ်ယူတာစတဲ့အကြောင်းပြချက်တွေနဲ့ချမ်းလက်ထားခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဆွေးနွေးညှိနှိုင်းမှုတွေဆက်လုပ်ပြီးတော့နောက်ပိုင်းပြည်လဲမှုတွေရလာမယ်ဆိုရင်တော့ NGA စာချုပ်ထဲပါဝင်လက်မှတ်ရေးထိုးနိုင်တာပဲဆိုပြီးတော့အဖြေပေးခဲ့ပါတယ်။အဲ့လိုသဘောတူညီမှုတွေမရခဲ့တာကြောင့်လဲ KIA အပါအဝင်တိုင်းဒေသလက်နက်ကိုင်တချို့ NCA စာချုပ်ထဲမပါဝင်တော့ဘဲနဲ့ KNU ကရင်လက်နက်ကိုင်အဖွဲ့အပါအဝင်၈ဖွဲ့ပဲလက်မှတ်ထိုးတဲ့အနေအထားရောက်စေခဲ့ပါတယ်။နောက်ပိုင်းအစိုးရနဲ့တပ်မတော်ဘက်ကလက်နက်ကိုင်၃ဖွဲ့ကိုသူတို့အနေနဲ့လက်နက်ကိုင်တိုက်ပွဲလမ်းစဉ်ကိုဆွလွတ်ကြောင်းကြီးညာပေးရမယ်။သူတို့တပ်ဖွဲ့တွေကိုသူတို့အခြေဆက်ရနေမြေကဥမာအဖြစ် KIA လိုအဖွဲ့မျိုးကအာမခံချက်ပေးရမယ်။အဲ့ဒါဆိုရင် NCA မှာပါဝင်ခွင့်ပေးနိုင်မယ်ဆိုပြီးတော့ကန့်လန့်ခဲ့ပါတယ်။ဒါပေမဲ့လည်းလက်နက်ကိုင်၃ဘွဲ့ကလက်မခံခဲ့ပါဘူး
။အစိုးရနဲ့တပ်မတော်ဘက်ကနောက်တစ်ဆင့်ထတ်လျှော့ပါတယ်။အခြားလက်နက်ကိုင်တပ်ဖွဲ့တွေကအာမခံချက်ပေးစရာမလိုလက်နက်ကိုင်လမ်းစဉ်ကိုစွန့်ပါပြီလို့ကြေညာရုံနဲ့ဆွေးနွေးပွဲတွေဆက်လုပ်ပြီး NCA လမ်းကြောင်းပေါ်ရောက်လာနိုင်တယ်လို့ကန့်လန့်ပါတယ်။အဲ့ဒီမှာလည်းထုတ်ပြန်ချက်တွေထည့်ရမဲ့စကလုံးတွေညှိနှိုင်းမရတာကြောင့်နောက်ပိုင်းအစိုးရနဲ့အဲ့ဒီလက်နက်ကိုင်၃ဖွဲ့ညှိနှိုင်းမှုတွေမရှိတော့ဘဲရပ်ဆိုင်သွားခဲ့ရပါတယ်။နောက်ပိုင်းဖြစ်ထွန်းမှုတွေမှာတော့အဲ့ဒီလက်နက်ကင်သုံးဖွဲ့ဟာဝါကချင်တပ်ဖွဲ့တွေပါဝင်တဲ့ FPNCC လို့ခေါ်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့ပူးပေါင်းသွားပါတယ်။အဲ့ဒီဖွဲ့ကညီညာရေးနဲ့ပတ်သက်တဲ့ညှိနှိုင်းမှုတွေကိုသူတို့တပ်ပေါင်းစုနဲ့လုပ်ဖို့အစိုးရဘက်ကမ်းလှမ်းပါတယ်။ဒါပေမဲ့အစိုးရဘက်ကအဲ့ဒီကမ်းလှမ်းချက်လက်မခံဘဲ ဝမိုင်းလားအပါဝင်တဖွဲ့ချင်းစီနဲ့တွဲဆုံဆွေးနွေးတာလုပ်ပါတယ်။နောက်ပိုင်းအစိုးရတမတော်ဘက်ကတောင်းဆိုမှုတရုတ်နိုင်ငံဘက်ကဖိအားပေးမှုမြောက်ပိုင်းမဟာမိတ်အဖွဲ့ကလည်းလက်ခံမှုတွေကြားမှာဒုဗိုလ်ချုပ်ကြီးဟောင်းခင်ဇော်ဦးခေါင်းဆောင်နဲ့ညီညာရေးကော်မရှင်နဲ့လက်နက်ကင်သုံးဖွဲ့တရုတ်နိုင်ငံခွင့်မင်မျိုးမှာအလွတ်တဘောဆွေးနွေးမှုတွေပြန်ပြီးပေါ်ပေါက်ခဲ့ပါတယ်။နောက်ဆုံးနှစ်ဖက်ညှိနှိုင်းပြီးအခုထုတ်ပြန်တဲ့ညီညာချက်ထုတ်လာနိုင်တာဖြစ်ပါတယ်
။နှစ်ဖက်ထုတ်ပြန်ချက်တွေကိုကြည့်လိုက်ရင်အစိုးရနဲ့တက်မတော်ဘက်ကလိုလားတဲ့ညီညာချက်တစ်စောင်ကိုလက်နက်ကင်သုံးဖွဲ့ကထုတ်ပြန်ပေးပြီးပြီမို့နှစ်ဖက်အပြစ်ခတ်ရဲစဲရေးကိစ္စဆက်ဆွေးနွေးဖို့လမ်းပွင့်သွားပါပြီ။အစီအပြေတော့သုံးဖွဲ့စလုံး NCA စာချုပ်ထဲပါဝင်လက်မှတ်ရေးထိုးတဲ့အဆင့်ရောက်လာနိုင်တာကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်ထူးခြားတဲ့တိုးတက်မှုတစ်ခုလို့ဆိုနိုင်ပါတယ်။ဒါပေမဲ့တခြားပြဿနာတွေအများကြီးဖြေရှင်းဖို့ကြံ့နေပါသေးတယ်။အထူးသဖြင့်ဒီသုံးဖွဲ့ဟာမြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်မဟာမိတ်အဖွဲ့လို့ဆိုနိုင်တဲ့အုပ်စုနဲ့အလွန်ရင်းနှီးတဲ့အဖွဲ့တွေဖြစ်လေတော့အင်အားကြီးရဲ့ဝါလိုကချင်လိုအဖွဲ့တွေမပါဘဲနဲ့သူတို့ဘာသာသူတို့ NCA ကိုလက်မှတ်ထိုးကြပါမလားဆိုတာကလည်းစဉ်းစားစရာပါ။နောက်ထပ်စဉ်းစားစရာတစ်ခုကတော့အစိုးရနဲ့တက်မတော်ဘက်ကမြောက်ပိုင်းလက်နက်ကိုင်အဖွဲ့တွေအားလုံး NCA ထဲမှာပါဝင်လက်မှတ်ရေးထိုးရေးလိုလားနေသလိုတရုတ်နိုင်ငံဘက်ကလည်း NCA လက်မှတ်ထိုးဖို့ဖိအားပေးမှုတွေရှိနေတဲ့ကိစ္စပါ။အဲ့ဒီဘက်ကကြည့်ရင်တော့တရုတ်ဩဇာနဲ့ဘလုံးမမကင်းနိုင်တဲ့နေဆက်ကလက်နက်ကိုင်အဖွဲ့တွေဟာတခြားရွေးချယ်စရာမရှိတော့ရင် NCA လမ်းကြောင်းပေါ်ရောက်ကောင်းရောက်လာနိုင်ပါတယ်။ဒါပေမဲ့ဒါဟာလဲငင်းချဲရဲ့အတွက်အဖြစ်မဟုတ်သေးဘူးဆိုတာလက်တလော NCA လက်မှတ်ထိုးထားတဲ့အဖွဲ့ရင်းနဲ့တက်မတော်ဆက်ဆိုင်အခြေအနေကိုကြည့်ရင်သိနိုင်ပါတယ်။ပြီးခဲ့တဲ့နေ့ပြည်တော်ထိပ်သီးစည်းဝေးပွဲအပြီးအခြေအနေကိုကြည့်လိုက်ရင် NCA ထိုးထားတဲ့တိုင်းရင်းသားအဖွဲ့ရင်းနဲ့တက်မတော်ဆက်ဆိုင်ရေးအဆင်မပြေဖြစ်ပြီးတော့ငင်းချဲရဲ့လုပ်ငန်းစဉ်ပေါ်ထိခိုက်လာတာကိုပါမြင်တွေ့နိုင်ပါတယ်။KNU KN လက်နက်ကိုင်အဖွဲ့ဟာတရားဝင်ချင်းချင်းဆွေးနွေးပွဲတွေကိုတပိတ်မှောက်ထားသလို RCSSSSA ရှမ်းတပ်ဖွဲ့ကလည်းအပြစ်ရက်စောင့်ကြည့်တဲ့ GMC လုပ်ငန်းစဉ်တွေပါဝင်တာကနေပြီးတော့ဘေးထွက်နေပါတယ်။ NC လက်မှတ်ထိုးထားတဲ့ចောင်းသားတက်မတော် ABSDF ကတပ်ဖွဲ့ဝင်2ယောက်နဲ့အရဲသား1ယောက်ကချင်ပြည်နယ်မွန်းညင်းမြို့မှာဖမ်းဆီးထိန်းသိမ်းခံရတဲ့ဖြစ်စဉ်ပေါ်ပေါက်လာပြန်ပါတယ်။ABSDF အတွက်ပို့ပြီးတော့ခံပြင်းစရာကောင်းတာကတော့ဖန်ဆီးခံရသူရဲဘော်အောင်ဆွေဦးဟာအစိုးရနဲ့အပြစ်ရဲ့စာချုပ်ကိုကိုယ်တိုင်လက်မှတ်ရေးထိုးခဲ့တဲ့သူတွေကတယောက်လည်းဖြစ်နေတာပ
ါဒီပြဿနာတွေကြောင့်ပဲငញ្ញန်ရေးဆွေးနွေးပွဲတွေရပ်ဆိုင်းတယ်လို့ဖြစ်နေပြီး27ရာစုပင်လုံညီလာခံကျင်းပရေးကလည်းမသေးချာမရေရာပြန်ပါဘူးတကယ်တော့မြန်မာငញ្ញန်ရေးလုပ်ငန်းစဉ်မှာ NCA စာချုပ်တစ်ခုပေါ်ပေါက်လာတာဆွေးနွေးပွဲတွေလို့အသိမှတ်မပြုရကနေအသိမှတ်ပြုလာတာမျိုးဟာတိုးတက်မှုမှတ်တိုင်တယ်လို့မှတ်ယူနိုင်ပါတယ်ဒါပေမဲ့ညဉ့်ညဉ့်လုပ်ငန်းစဉ်ပြီးမြောက်ဖို့ဆိုတာကတော့လက်ရှိဖြစ်ပျက်နေတဲ့အခင်းချင်းကိုသုံးသပ်ကြည့်ရင်ခရီးအဝေးကြီးလုံနေသေးပါကြောင်းတင်ပြလိုက်ရပါတယ
်။သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်ကိုနားဆင်ခဲ့ရပြီးမှတော့အင်္ဂါညဓာတ်ရိုက်လီလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးလိုပါတယ်ရှင်။
ဟုတ်ပါရှင်များခင်ဗျာရခိုင်ပြည်နယ်မြောက်ပိုင်းကျမ်းဖတ်တိုက်ခိုက်မှုတွေနောက်ပိုင်းရွှေညာမော့စလင်နေပေါ်စစ်တပ်ကကျူးလွန်မှုတွေကို genocide လူမျိုးတုံးတပ်ဖြတ်မှုအဖြစ်အမေရိကန်အောက်လွှတ်တော်ကသတ်မှတ်ကြေညာခဲ့ပါတယ်ဒီကြေညာချက်ပေါ်သောရရှင်တွေဘလို့ထင်မြင်ယူဆကြပါသလဲဒီလိုအမေရိကန်အောက်လွှတ်တော်ရဲ့သတ်မှတ်ကြေညာချက်နောက်ဆက်တွဲဘလို့အရေးယူမှုတွေဖြစ်လာနိုင်ပါသလဲဆိုတဲ့သဘောထားအမြင်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ခြင်းပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1239-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။အင်္ဂါညတိုင်းရဲ့လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေခင်ဗျာ။
ဒီရေဒိုင်းလေးလိုင်းစီစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေညတွေမှာတင်ဆက်ပေးနေပါတယ်။အခုတပတ်အင်္ဂါညဒိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့အခုတော့မအေးတာနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများခန္ဓာကိုအလှည့်ပေးကြအောင်ပါရှင်။
မင်္ဂလာပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကို မြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုတ်နဲ့လည်းဖြောပြပေးမယ်အပြင်သရရှင်နေချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။အခုအရင်အဆုံး Facebook VOA မြန်မာစာမျက်နှာပေါ်မှာသရရှင်နေ VOA မြန်မာပိုင်းဒီစာမျက်နှာနဲ့ပတ်သက်ပြီးတော့မှတ်ချက်လေးတွေသုံးသပ်ချက်လေးတွေရေးလာတဲ့အတိုလေးတွေကိုပြောပြပေးသွားချင်ပါသေးတယ်။ Page ဆိုတဲ့သရရှင်ကသတင်းတွေနေ့စဉ်တင်ပေးနေရတာဖတ်နေရကြည့်နေရတဲ့အတွက်အထူးကျေးဇူးတင်ပါတယ်လို့ရေးလာပါတယ်။မြို့ထုံးမောင်ဆိုတဲ့သောရရှင်ကတော့တာလီစွာပါ VOA VOA ဝိုင်းတော်သူဝိုင်းတော်သားများကိုစိတ်နှဖျားကျမ်းမာချမ်းသာကြပါစေကြောင်းစုမုံကောင်းတောင်းလျက်ပါတဲ့ရခိုင်လိုနှုတ်ဆက်လာပါတယ်။ Sign Arc Sign ဆိုတဲ့သောရရှင်ကတော့မင်္ဂလာပါ VOA ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကျမ်းမာကြပါစေ VOA မြန်မာပိုင်းအစီအစဉ်တွေကိုမနေ့တိုင်းပဲနားဆင်ဖြစ်ပါတယ်လို့ရေးလာပါတယ်ဟုတ်ကဲ့ပါမနေ့တိုင်းနားဆင်တဲ့သောရရှင်တွေအထူးကျေးဇူးတင်ပါတယ်နော်အခုဆက်ပြီးတော့မြန်မာနိုင်ငံမှာပြည်သူနဲ့ဆက်ဆံရတဲ့ပြည်သူကိုဝန်ဆောင်မှုပေးတဲ့အစိုးရဌာနတွေနဲ့လောက်ရတဲ့အလုပ်တွေမှာအခက်အခဲကြုံလာလို့ပါဆိုပြီးတော့သူတို့ရဲ့အတွေ့အကြုံတွေကိုရှင်းပြလာတဲ့သောရရှင်တွေရဲ့ပေးစာတွေကိုဖော်ပြပေးသွားခြင်းပါတယ်။တစ်ခုကတော့မှတ်ပုံတင်လုပ်တဲ့ကိစ္စပဲဖြစ်ပြီးတော့နောက်တစ်ခုကနိုင်ငံကူးလက်မဲ့ရုံမှာလက်ပေးလက်ယူမှုတွေကိုကိုယ်တိုင်ကြုံတွေ့ရပါတယ်ဆိုပြီးတော့ရေးလာတဲ့သူတွေဖြစ်ပါတယ်။တယ်လီဖုန်းနံပါတ်ရေးပေးလာတဲ့သောရရှင်တယောက်ကျွန်တော်တို့ကို Messenger ကနေပို့လာတာပါ။သူကသူရဲ့ညီမအမှတ်ပုံတင်မရလို့ဘွဲတော်မှမရနိုင်တဲ့အခြေအနေရောက်နေပါတယ်ဆိုပြီးတော့အခုလိုရေးပြီးတော့သူရဲ့အတွေ့အကြုံကိုဝေမျှလာပါတယ်ရှင်
။ကျမညမဆေးဝါးတက္ကသိုလ်နောက်ဆုံးနှစ်စာမွဲဖြည့်ပြီးပါပြီ။တက်ဒီယာကလေးကအမှတ်ပုံတင်လှုပ်ထားတာအခုဆိုဘွဲယူကန်နီးနေပြီ။အခုချိန်ထိအမှတ်ပုံတင်ကထုံမပေးသေးပါဘူး။မကွေးလာဝကယုံကပါနေပြီးတော့တင်ထားတာအခုထိမရသေးဘူးပဲပြောနေပါတယ်။ဆေးဝါးတက္ကသိုလ်ကအမှတ်ပုံတင်မရရင်ဘွဲမပေးပါဘူး။ကျမညမမှာအမှတ်ပုံတင်မရရင်ဘွဲမပေးလို့စာမွဲမဖြည့်ဘူးလို့ပြောနေလို့ကျမတို့ကချော့ပြီးတော့ဖြည့်ခိုင်းထားတာပါ။ကျမညမမှာ၄နှစ်တာအပင်ပန်းခံစားရကြက်ငွေတွေအမြောက်အများကုန်ကြခံပြီးဘွဲမရရင်တော့အင်မတန်နစ်နာပါတယ်။ညီမတို့ကိုမှတ်ပုံတင်ရအောင်ဆက်သွယ်ကူညီပေးပါဦး။လူကြီးမင်းတို့စီကိုလည်းဘလို့ဆက်သွယ်ပြောရမှန်းမသိလို့ဒီကပဲရေးပေးလိုက်တာပါရှင်
။မကွေးလောဝကယုံကမှတ်ပုံတင်မထုတ်ပေးသေးလို့ညီမဖြစ်သူစူးစမ်းရသမျှဘွဲမရပဲဖြစ်ပါတော့မယ်ဆိုပြီးတော့ဒီတော်ရရှင်တော်တော်လေးကိုစိတ်ပူပြီးတော့စာရေးလာတာဖြစ်ပါတယ်။သက်ဆိုင်ရာဌာနအကြီးအကဲတွေကိုတိုက်ရိုက်စာရေးကြည့်ပြီးတော့ဒီကိစ္စကိုရှောက်ထားကြည့်ပါလို့ထပ်ပြီးတော့အကြံပြုချင်ပါတယ်နော်။နောက်ထပ်သောရရှင်ဒီသောရရှင်ကရန်ကုန်ကဒီနိုင်ငံကူးလက်မှတ်ထုတ်ပေးတဲ့ယုံမှာဖြစ်တာပါဆိုပြီးတော့ဒီကနေ့ပဲဖြစ်ပါလေဆိုတော့တလောကပဲစာရေးလာတာပါဒီတော့လက်တလောဖြစ်ထားတဲ့ကိစ္စပေါ့နော်
။နိုင်ငံကူးလက်မှတ် passport လုပ်တဲ့ယုံကိုဒီနေ့2နာရီ3နာရီလောက်ကျွန်တော်ရောက်သွားတဲ့အချိန်မှာလူမျိုးရေးရာခွဲခြားဆက်ဆံခံရမှုနဲ့လက်ပေးလက်ယူမှုတွေကိုတပြိုင်တည်းရင်ဆိုင်ခဲ့ရပါလေ။နိုင်ငံကူးလက်မှတ်လုပ်ပေးတဲ့ line က satellite line တောင်ရှိပါလေ။အဲ့ဒီမှာရာရှိနှစ်ယောက်စီကစောင့်နေတာပါမြန်မာနိုင်ငံသားတွေအတွက် line တက်တက်နဲ့နောက်နီပေါ်အိန္ဒိယဘင်္ဂလားဒေ့ရှ်နဲ့တရုတ်နိုင်ငံသားတွေအတွက်တလိုင်းဆိုပြီးတော့ထားပါတယ်ကျွန်တော်ကဒီနိုင်ငံမှာမွေးတဲ့လူဘာလို့တခြားနေရာမှာတန်းစီရတာလဲလို့မေးတော့လောက်ဝကရာရှိကပုံမှန်လင်းလင်းပဲပြောပါတယ်ကျွန်တော်တို့ကအန္တရာယ်ရှိတဲ့သူတွေဒီတော့ကျွန်တော်တို့ကိုလောက်ဝကရာရှိကိုယ်တိုင်ကစစ်ဆေးဖို့လိုမယ်ဒါကြောင့်မလို့ကျွန်တော်တို့တီချာလိုင်းမှာစီရတယ်လို့ပြောပါတယ်ကျွန်တော်ဒီနိုင်ငံမှာမွေးပေမဲ့ကျွန်တော်ကမြန်မာနိုင်ငံသားစစ်စစ်မဟုတ်ဘူးလို့လည်းပြောပါတယ်။ဒါနဲ့ကျွန်တော်လောက်ဝကရာရှိကိုတွေ့တဲ့အချိန်မှာလောက်ဝကရာရှိကခမ ्या ကျွန်တော်တို့ကိုကူရင်ကျွန်တော်တို့လည်းခမ ्या ကိုကူမယ်ဆိုပြီးတော့ပုံမှန်လင်းလင်းငွေတောင်းပါတယ်။နောက်ကျွန်တော်တို့တန်းစီနေတဲ့ line ကိုလူငယ်လေးတယောက်ကကြော်သွားတဲ့အတွက်အဲ့ဒီလူကဘာလို့ကြော်တာလဲဆိုပြီးတော့ရာရှိကိုမေးခွန်းထုတ်တော့လောက်ဝကရာရှိကကျွန်တော်တို့ကိုဂယူဆိုင်စရာမလိုဘူးကျွန်တော်တို့ကဒီနိုင်ငံသားတွေမဟုတ်တဲ့အတွက်ကြော်တက်ခွင့်ရှိတယ်ဆိုပြီးတော့ပြောပါတယ်။ကျွန်တော်ကတော့လူမျိုးရေးအရခွဲခြားဆက်ဆံတာကိုတကယ့်ကိုပြောင်ကြကြရင်ဆိုင်ခဲ့ရတာပါတွေးခဲ့ရတာပါမြန်မာနိုင်ငံဟာကျွန်တော်နေရက်ကျွန်တော်မွေးရက်မြည်ကျွန်တော်အိမ်လို့ကျွန်တော်မခံစားရတော့ပါဘူးကျွန်တော်တို့ကိုဒုတိယဒန်းစားနိုင်ငံသားတတိယဒန်းစားနိုင်ငံသားအဖြစ်ဆက်ဆံခံရတာသိတာပါလေမြန်မာနိုင်ငံအစိုးရခေါင်းဆောင်တွေရဲ့မူဝါဒတွေအပေါ်မှာလည်းအထူးပဲစိတ်မကောင်းဖြစ်မိပါလေကျွန်တော်အနေနဲ့တော့မျှော်လင့်ချက်တွေဆုံးမပြီးနိုင်ငံမဲ့အဖြစ်ခံစားမိပါလေ
ဟုတ်ကဲ့ဒီသောရရှင်အနေနဲ့မြန်မာနိုင်ငံကနေပြီးကိုယ်ဆွန့်လွတ်လိုက်တယ်ဆိုတာမျိုးခံစားရတယ်ဆိုတဲ့အတွက်ကြောင့်မလို့အထူးစိတ်မကောင်းဖြစ်မိပါတယ်ဒီလိုမျိုးလက်ပေးလက်ယူမှုတွေကဒီအခုလက်ရှိအစိုးရကလည်းလက်ပေးလက်ယူမှုတွေကိုအထူးတားဆီးအရေးယူဖို့ကြိုးစားနေတာမလို့သက်ဆိုင်ရာအကြီးအကဲတွေကိုစာရေးပြီးတိုင်ကြားတင်ပါတယ်လို့အကြံပြုချင်ပါတယ်နော်တိုင်ကြားတဲ့အခါမှာခေါ်ယူစစ်ဆေးပြီးတော့တကယ်တမ်းအပြစ်ရှိတယ်လို့ယူဆခဲ့ရင်အဲ့ဒီအလို့ရာထူးနေရာတွေကိုလက်လွတ်ရတဲ့တာရကတွေလည်းတွေ့နေရလို့တိုင်ကြားဖို့ကျွန်တော်တို့အကြံပြုရတာဖြစ်ပါတယ်
ဒီကိစ္စတကယ်ဖြစ်ခဲ့တာဟုတ်ရင်တော့တံမြန်အရေးယူမှုတွေရှိလာပါစေလို့ဆုတောင်းပေးပါတယ်ရှင်။အခုကျွန်မဖော်ပြခဲ့တဲ့ဒီသက်ဆိုင်ရာဌာနတွေကိုတို့တိုင်ကြားတဲ့စာတွေကဒီသောရရှင်တွေဘက်ကရေးလာတဲ့စာတွေဖြစ်ပြီးတော့ကျွန်တော်တို့ဒီဌာနတွေနဲ့ဓာတ်ရိုက်ဆက်တွေအတူပြုချက်ရယူထားတာမဟုတ်ကြောင်းတော့ဒီသောရရှင်တွေကိုအသိပေးခြင်းပါတယ်နော်။ကျွန်မအခုပြန်ကြားနေတဲ့အစီအစဉ်ကမြန်မာပြည်ကပေးစာများအစီအစဉ်ပဲဖြစ်ပြီးတော့ဒီသောရရှင်တွေစာတွေကိုကျွန်တော်တို့ထပ်ဆင့်ဖော်ပြခြင်းသာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုပြောပြပေးသွားခြင်းပါတယ်။အမည်မဖော်ခြင်းတဲ့ယွာသူတူဆိုပြီးရေးလာတဲ့တော်ရရှင်ကတော့မြန်မာနိုင်ငံမှာလူတိုင်းပြောနေကြတဲ့ဒီအတန်ချဲ့ဆက်ဒုက္ခနဲ့ပတ်သက်ပြီးတော့သူကြုံတွေ့နေရတဲ့ဒုက္ခတွေကိုရင်ဖွင့်ပြီးရေးလာတာဖြစ်ပါတယ်
။မင်္ဂလာပါ VOA ရေ VOA ကိုရေဒီယိုခေတ်ကတည်းကအမြဲအားပေးလာတာအခုနောက်ပိုင်း Facebook ကနေလည်းအမြဲနားထောင်ပါတယ်။ကျမကြုံနေရတဲ့ဒုက္ခတစ်ခုကိုရင်ဖွင့်ပြရစီ။ကျမဘလူးကျွန်းချောင်းဆုံမြို့နယ်မွန်ပြည်နယ်ထဲကမရစ်ကြီးရွာမှာနေပါတယ်။အရင်တုန်းကတော့မနဲ့ခင်းစောစောတွေကတိတ်ဆိတ်မှုနဲ့လူကြီးတွေကလည်းတရားအလုပ်လုပ်ချင်းလို့ကျမ်းမာရေးမကောင်းသူတွေကလည်းညဘက်အိတ်တာနောက်ကျသူတွေကလည်းပြည့်ပြည့်ဝဝအနားယူနိုင်ပါတယ်ကျမငငယ်ကဆိုမနဲ့အစိုးရထပြီးစာထကြက်ရင်လေတိတ်ဆိတ်တဲ့အတွက်စာပို့ပြီးမှတ်နိုင်နေလေအခုတော့နေ့တိုင်းမနဲ့၄နာရီမှဖုန်းတော်ကြီးအကြောင်းကတရားခွေအကျယ်ကြီးလော့စပီကာနဲ့ဖွင့်နေလေကျမတို့အိတ်လို့မရတော့ဘူးပေါ့ကျောင်းသူကျောင်းသားတွေလည်းစာကြက်နိုင်လိမ့်မယ်လို့ကျမမထင်ပါဘူးအများသူကတရားရကြပါစီဆိုတဲ့စိတ်နဲ့ဖွင့်တယ်လို့တော့ထင်ပါတယ်ဒါပေမဲ့လည်းနေ့တိုင်းမနေ့တိုင်းတစ်နှစ်ပတ်လုံးဆိုတော့ကျမတို့မှာတရားရဖို့တဲ့စုညံတန်တွေကြောင့်စိတ်အနှောက်အယှက်ဖြစ်ရတာပုံများနေတာပေါ့ဒီမိုကရေစီဆိုတာကိုလုတ်ချင်တာလုပ်လို့ရတယ်ဆိုပေမဲ့သူတစ်ပါးကိုမထိခိုက်အောင်လုပ်ဖို့လိုတဲ့အကြောင်းသက်ဆိုင်ရာလူကြီးများများလည်းသိလိမ့်မယ်လို့ကျမယုံကြည်တယ်လေတကယ်ကိုတစ်နှစ်ပတ်လုံးဖွင့်နေတာသုံးနှစ်နီးပါးရှိနေလို့ပါကျေးဇူးတင်ပါတယ်အတန်ချဲ့ဆဲဥပဒေရှိတယ်ဆိုရင်လေကျေးဇူးပြုပြီးတော့တာဝန်ရှိသူတွေဆောင်ရွက်ပေးကြပါလို့ VOA ကနေတဆင့်ပြောကြလိုပါတယ်မရှိဘူးဆိုရင်လေကြေးရွာတာဝန်ရှိသူများအနေနဲ့ကျမတို့ကိုငှက်ညာသောအဖြစ်ညှိနှိုင်းဆောင်ရွက်ပေးကြပါလို့ VOA ကနေတဆင့်တောင်းပန်ပါတယ်ကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါဒီကျမတို့ဒီ loud speaker နဲ့ပတ်သက်ပြီးတော့ဒီလိုအတန်ချဲ့ဆဲနဲ့အချိန်ပြည့်ကြည်ကြည်လန်းလန်းဖွင့်နေကြတာနဲ့ပတ်သက်ပြီးတော့ဒီကျမတို့မြန်မာတခွင်အစီအစဉ်ကနေပြောလဲသတင်းတင်ပြပေးခဲ့တာရှိပါတယ်ရှင်။ပြီးခဲ့တဲ့သတင်းပတ်ထဲကပဲလဲနောက်ထပ်သတင်းတစ်ပုဒ်ဒီ AFP သတင်းဌာနကနေပြောသတင်းဒီနိုင်ငံသားလိုမျိုးသတင်းထွက်လာလို့လဲမြန်မာလိုပြန်ဆိုပြီးတော့သတင်းတင်ပြပေးထားပါတယ်နော်။အဲ့ဒီသတင်းတွေမှာပါတဲ့ပြောပုံအရဆိုရင်တော့ဒီဟာနဲ့ပတ်သက်ပြီးတော့ဥပဒေရှိတယ်။ဥပဒေနဲ့လဲအရေးယူတာမျိုးတွေရှိတယ်။ဒါပေမဲ့တကယ်တမ်းမလိုက်နာဘူး။မလိုက်နာတဲ့အခါမှာသူတို့ကိုလိုက်နာအောင်လို့ဘယ်လိုလုပ်ရမလဲဆိုတာကိုတင်းကျပ်ပြီးတော့စီမင်းဥပဒေတင်းကျပ်ပြီးတော့ထပ်ပြီးတော့အရေးယူတာမျိုးတွေမတွေးရ။ဥပဒေအပိုင်းမှာရော့ရဲနေလို့တရားဥပဒေစိုးမိုးမှုပိုင်းအားနည်းနေလို့ဖြစ်ရတယ်ဆိုပြီးတော့သိရပါတယ်နော်။ကျေးရွာတာဝန်ရှိသူအဲသူတို့ကမထိန်နိုင်ဘူးဆိုလဲသူတို့ရဲ့အဆင်မြုံနေနောက်တော့တိုင်းဒေသကြီးအဲ့လိုမျိုးတာဝန်ရှိတဲ့သူတွေအဆင်ဆင်တေးသေးချာချာကြက်ကြက်မမတ်ကင်တွင်မှရမယ်ထင်ပါတယ်ရှင်။ကဲတော်ရရှင်တွေရဲ့ပေးစာတွေနောက်တော့သူတို့ရဲ့အမြင်မျိုးမျိုးကိုရေးထားတဲ့စာတွေကိုဒီတစ်ပတ်ဒီမှာနဲ့ရက်ချင်ပါတယ်။တေးတောင်းတဲ့တော်ရရှင်တွေကိုဆက်ပြီးတော့အလှည့်ပေးဖို့ရှိပါတယ်ရှင်။မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တတာအမှတ် 855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါရှင့်အခုဆက်ပြီးတော့တော်ရရှင်တွေကိုမြန်မာသချင်းလေးတစ်ပုဒ်နဲ့ဖျော်ပြပေးခြင်းပါတယ်ရှင်အလီရှာဆိုတဲ့တော်ရရှင်က VOA ရဲ့ပရိသတ်ပါတဲ့လောကမှာစီးစိမ်ရာထူးနဲ့ရှိသမျှအရာတွေကဘာမှမမြဲပါဘူးဒါကြောင့်မလို့လေးပြူရဲ့ခဏလေးပဲဆိုတဲ့သချင်းနဲ့လူတိုင်းသတိပြုမိနိုင်ဖို့သချင်းတောင်းခြင်းပါတယ်ဆိုပြီးတော့ရေးလာပါတယ်ရှင် ဒီလိုဒီတော်ရရှင်တောင်းဆိုထားတဲ့လေးပြူရဲ့ခဏလေးပဲဆိုတဲ့သချင်းလေးကိုတခြားတော်ရရှင်တွေအားလုံးလည်းနားဆင်နိုင်အောင်လို့လွှင့်ပေးခြင်းပါတယ်။သူပြောသလိုပဲလောကမှာဘာမှမမြဲတဲ့အကြောင်းလေးပြူကသချင်းဆက်ဆိုထားတာဖြစ်ပါတယ်။တည်ရည်သူကလင်းလင်းဖြစ်ပါတယ်။လေးပြူရဲ့ဘာမှမမြဲဘူးဆိုတဲ့သချင်းကိုနားဆင်ခံစားကြည့်ပါအောင်နော်။ဆိုထားတဲ့ဘာမှမမြဲဘူးဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးတခြင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေပြီးတော့ဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေပြီးတော့ဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့VOA ရဲ့ internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်เนาะကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်ရှင်တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေအေးတန်တာကျော်ရဲ့မြန်မာပြည်မှပေးစာများကဏ္ဍအပြီးမှာအခုတော့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။ Christmas နေ့ရောက်ဖို့တိတ်မလို့တော့တဲ့အချိန်မှာပဲဘရာဇီးနိုင်ငံသားတွေဟာ Santa Claus အမြန်ဖြစ်နည်းသင်တန်းကိုတက်နေကြပါတယ်။ Belgian နိုင်ငံကလူတစ်ယောက်ဟာသူ့ရဲ့နေအိမ်မှာ Christmas ကြေးရွာလေးတစ်ခုဖန်တီးထားပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုမက်ခင်ပြူသေးနဲ့ကိုငင်းညန်းတို့ကတင်ပြပေးမှာပါရှင်။Christmas နေ့ရောက်ဖို့တိတ်မလို့တော့တဲ့အချိန်မှာပဲဘရာဇီးနိုင်ငံသားတွေဟာ Santa အမြန်ဖြစ်ပြီးသင်တန်းတက်နေကြပါတယ်။ Christmas ရာသီမှာ Santa ဖိုးဖိုးကြီးဖွားဖွားကြီးအဖြစ်သရုပ်ဆောင်မှုစိတ်ဝင်စားသူတွေအတွက် Cloud ရုပ်ရှင်ထုတ်လုပ်ရေးပိုင်ရှင်ဘရာဇီးသရုပ်ဆောင် Civil Rubio ကအခမဲ့တင်စားပေးနေတာပါ။ဒီသင်တန်းကို1986ခုနှစ်ကတည်းကစတင်ခဲ့တာဖြစ်ပြီးတော့ပိုကောင်းတဲ့ Santa တွေဖြစ်အောင်လေ့ကျင့်ပေးနေတာပါ။သူတို့တွေဟာဟိုဟိုဟိုလို့ပြောတာကအစား
မိတ်ကလေးနဲ့နီးနောက်အသက်အရွယ်အမျိုးမျိုးလူမှုရေးနောက်ခံအခြေအနေမျိုးမျိုးရှိကြတဲ့ကလေးငယ်တွေနဲ့ဘယ်လိုဆက်ဆံကြမလဲဆိုတာသင်ကြားပေးပါတယ်။ခရစ်စမတ်ခံစားချက်စိတ်မျိုးဝင်အောင်ရာသီစာတေးဂီတာတွေကိုအသုံးပြုပြီးတော့လည်းသင်ကြားပေးတာပါ။ကလေးတွေနဲ့ဆက်ဆံရမှာလဲလိမ့်မိုင်းဆန်ရမတော်မတရားမလုပ်ရအောင်အဓိကထားပြီးသင်ကြားပေးပါတယ်။ဥပမာမိန်းကလေးငယ်တွေရဲ့အင်ဂျီကိုပြင်ဝတ်ပေးတာပေါင်ပေါ်မှာထိုင်ခိုင်းတာမျိုးကိုအမျိုးသမီးစင်တာတွေကပဲလုပ်လို့ရတာမျိုးဖြစ်ပါတယ်။နောက်ပြီးတော့ကလေးကိုနန်းရှုပ်တာမျိုးကိုလည်းစင်တာကမလုပ်ရပဲကလေးကနန်းတာကိုပဲလက်ခံရမှာပါ။နေရာဌာနအပေါ်မှာမူတည်ပြီးတော့စင်တာအလုပ်ရမယ်ဆိုရင်တော့တစ်နေ့9နာရီအလုပ်အတွက်ဒေါ်လာ150လောက်အထိရနိုင်တာဖြစ်ပါတယ်ရှင
်။ဘယ်လ်ဂျီယံနိုင်ငံကလူတစ်ယောက်ဟာသူ့ရဲ့နေအိမ်မှာခရစ်စမတ်ကျေးရွာလေးတစ်ခုဖန်တီးလိုက်ပါတယ်။ Sash Hannibal ဟာလေကြောင်းသိပ္ပံပညာရှင်တဦးဖြစ်ပေမဲ့ခရစ်စမတ်ရာသီမှာစင်တာဘိုးဘိုးကြီးကလူများပေးပို့လာတဲ့စာလေးတွေကိုဖတ်ပြီးအကြောင်းပြန်တာမျိုးလိုချင်တာကြောင့်အခုလိုခရစ်စမတ်ကျေးရွာလေးတစ်ခုကိုဖန်တီးခဲ့တာပါ။ဆန်တာဘိုးဘိုးကြီးအဖြစ်တားဖြစ်သူအော်ရီလီယန်ကတရုတ်ဆောင်တာဖြစ်ပြီးအခုလိုအချိန်မှာအလုပ်များပေမဲ့လည်းခရစ်စမတ်ရွာလေးမှာအချိန်ပေးရတဲ့အတွက်ဝမ်းသာပျော်ရွှင်ရတယ်လို့သူကပြောပါတယ်။ရွာကလေးကိုတီထောင်ခဲ့သူဟန်နာဘဲဟာစက်တင်ဘာလလောက်ခရဲကဒီရွာလေးကိုတည်ဆောက်ခဲ့ရတာဖြစ်ပြီးခရစ်စမတ်အချိန်မှာတော့တလားလောက်ခွင့်ယူပြီးဒီရွာလေးလဲပတ်ရေးကိုလှုပ်ဆောင်နေတယ်လို့ပြောပါတယ်။လာလေသူတွေအတွက်လည်းအခမဲ့လာရောက်လဲပတ်နိုင်တာဖြစ်ပြီးတော့တစ်နှစ်ကိုဧည့်သည်9,000နီးပါးလောက်လာရောက်ကြပါတယ်။လာရောက်သူတွေကိုရှင်းပြဖို့နဲ့ကြေးရွာလေးပုံမှန်လဲပတ်နေစေဖို့ Elf နတ်မင်စာစေတနာဝန်ထမ်းအဖွဲ့လည်းရှိပါတယ
်။ Christmas ရာသီရောက်လာတာနဲ့အမျှကဘာတော်ဆန်တာကလော့စ် Christmas ဖူးဖူးကြီးနဲ့ပတ်သက်တဲ့ပွဲလမ်းသဘင်တွေဆင်နွှဲနေကြပါတယ်။မော်လ်တာနိုင်ငံရဲ့မြို့သားငားပြလိုက်မှာဆန်တာဖူးဖူးကြီးတယောက်ကတော့ငားကန်လေးကိုဆင်းပြီးငားတွေကိုအစာကျွေးနေခဲ့ပါတယ်။အစဉ်လာရယုံကြည်ကြတာကတော့တနှစ်ပတ်လုံးကောင်းကောင်းနေတဲ့သူတွေကိုခရစ်စမတ်ဖူးဖူးကြီးကမှတ်တမ်းတင်ထားပြီးခရစ်စမတ်အချိန်မှာလက်ဆောင်တွေပေးလို့ရှိတယ်ဆိုတာပါ။မကောင်းတဲ့စီးရင်နဲ့ပါတဲ့သူတွေကတော့ဘာမှမရဘူးလို့ယုံကြည်ကြတာပါ။ငမန်းတွေငားတွေကိုအစာကျွေးပြီးပုတ်သက်ပြနေတာကိုလည်းတွေ့ရမှာပါ။အခုချိန်မှာတော့လက်ဆောင်တွေမပေးသေးတဲ့အတွက်ကန်လေးကငားတွေကလည်းတခြားသူတွေလိုပဲခရစ်စမတ်နေ့ရောက်တဲ့အထိဆောင်ကြရအောင်ပါပါရှင
်။မခင်ပြူထွေးနဲ့ကိုငင်းညန်းတို့တင်ဆက်ခဲ့တဲ့ကဘာတလွားထူချာဆံပြသတင်းများအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။မနေ့ပြန်တနင်္လာနေ့မနေ့ခင်းမနေ့6နာရီကနေ9နာရီထိအစီအစဉ်တွေမှာမြမရေးဆွေးနွေးခန်းဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်မြမပြည်မှပေးစာများကဏ္ဍနဲ့ထူးခြားဆံပြသတင်းများအစီအစဉ်ကိုတလှည့်ပြန်လည်ထုတ်လွှင့်ပေးသွားမှာပါရှင်။အခုအစီအစဉ်ဒီအဆုံးမသက်ခင်မှာသတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကပြောပြပေးပါအောင်ရှင်
။ပြင်သစ်နိုင်ငံတွန်းကဒါဆင်နဲ့ချီတဲ့လက်မကြီးတွေပေါ်မှာတော့အဝါရောင်အင်ညူဝဆန္ဒပြသူတွေသိမ့်ပိုက်တားဆီးထားပါတယ်။ဒါပေမဲ့လည်းသတင်းပတ်ငါးပတ်ထဲကိုဝင်ရောက်လာချိန်မှာပဲစီးပွားရေးပြုပြင်ပြောင်းလဲရေးဆန္ဒပြမှုတွေကတော့အရှိန်လျော့လာပါတယ်။လက်မတွေဘော့ကဖဲပေးဖို့ပြည်ထရေးဝန်ကြီးကပြောဆိုထားပေမဲ့လို့လည်းဆန္ဒပြသူတွေဆက်ပြီးရှိနေကြတာပါ။အဝါရောင်အင်ဂျီဝဲဆန္ဒပြလှုပ်ရှားမှုတွေနဲ့ပတ်သက်ဆက်နွယ်ပြီးတေဆုံးသူ၈ဦးအထိရှိနေပါတယ်။ပါကစ္စတန်နိုင်ငံအနေနဲ့အိန္ဒိယအာဖဂန်နစ္စတန်နိုင်ငံတွင်စစ်ပွဲတွေကိုညှိနှိုင်းဖြည့်ဆင်းရေးမြင့်တင်လှုပ်ဆောင်လာမှုကိုကြိုဆိုတဲ့အကြောင်းအမေရိကန်ပြည်ထောင်စုကမနေ့စနေနေ့မှာပြောဆိုပါတယ်။အာဖဂန်တာလီဘန်တို့နဲ့အမေရိကန်အစိုးရကြားငြိမ်းချမ်းရေးဆွေးနွေးပွဲတင်းလာနေမှာနောက်တစ်ကြော့ကျင်းပဖို့စီစဉ်ထားတဲ့အကြောင်းပါကစ္စတန်ဝန်ကြီးချုပ်အီမရန်ခမ်ကကြေညာခဲ့ပြီးနောက်တနေ့မှာပဲအမေရိကန်ဘက်ကအခုလိုချီးကျူးပြောဆိုလိုက်တာဖြစ်ပါတယ်။တာလီဘန်အာဖဂန်အစိုးရနဲ့အခြားအာဖဂန်နေနဲ့ဆက်ဆက်ညှိနှိုင်းမှုတွေအပါအဝင်ပါကစ္စတန်အစိုးရဘက်ကတိုးမြှင့်ပူးပေါင်းဆောက်ရွက်မှုတွေအပေါ်အမေရိကန်အစိုးရဘက်ကကြိုဆိုတယ်လို့အာဖဂန်နစ္စတန်ဆိုင်ရာအမေရိကန်သံယုံပြောခွင့်ရက VOA ကိုပြောဆိုတာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံမှာတော့ပြီးခဲ့တဲ့၄နှစ်တာကာလအတွင်းစစ်ခုံရုံးတွေကနေလူပေါင်း330ကိုအကြမ်းဖက်ဝါဒီတွေအဖြစ်တည်တံ့ဆင်ချက်ချမှတ်ခဲ့ပြီးအဲ့ဒီထဲက56ဦးကိုတော့တုတ်တင်ပြီးဖြစ်ကြောင်းဒီကနေ့မှပဲကြေညာချက်ထုတ်ပါတယ်ရှင်
။တရင်ချင်းချက်ကိုမတ်သိန်ကြီးထိုက်ကပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကအမတ်စုမွန်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခေးဒူဘင်စကီဖြစ်ပါတယ်။ VOA American အသံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ19.25-32နဲ့လိုင်းလက်မီတာ190တို့ကနေအတန်လွှင့်ပေးကြတာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။တော်တာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ကျမမြတ်သစင်အောင်ပါ။
This program has come to you from the Voice of America, Washington. Welcome.